Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဧပြီလ10ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းနိုမီတာ30 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါဆီးရီးယားမှာဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်တာအတွက်အမေရိကန်ရဲ့လက်တုံ့ပြန်မှုဟာဆီးရီးယားမဟာမိတ်ရုရှားနဲ့ဆက်ဆံရေးကိုချိန်ချောက်မှုတွေဖြစ်လာစေပါတယ်အမေရိကန်သမ္မတကိုတရုတ်နိုင်ငံကိုလာရောက်ဖို့အတွက်တရုတ်သမ္မတကဖိတ်ကြားလိုက်ပါတယ်သမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံချစ်ကြည်6ရက်ကြာခီးစဉ်တွားရောက်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားရမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာထိုင်းမြန်မာနယ်စပ်မှာလက်ရှိကျင်းပနေတဲ့ KNU ညီလာခံမှာလက်ရှိခေါင်းဆောင်တချို့ပြန်လည်အရွေးခံရပါတယ်
။ကျောင်းဝင်ပြီးသူတို့ဘုဒ္ဓဆရာပြန်ပါတယ်။နောက်ပြီးတော့သူတို့ဆက်ကွက်ချူဝင်ပြန်ပါတယ်။နောက်မင်းမင်းကဆက်ကြလို့ဘာဖြစ်လဲ
။သတင်းတွေပြီးမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူပသိန်ငဝွန်မြင့်အတွင်းမှာရေရင်တိုက်မှုနဲ့အနည်းဆုံးလူ20သေဆုံးတဲ့အကြောင်းနဲ့အခုမကြာခင်ရပိုင်းတွင်ကျင်းပမဲ့တကြံကိုဘယ်လိုဆင်နွှဲကြမလဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိသလိုနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်အောင်မှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ခင်ဗျာ
ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆီးရီးယားကအစိတ်တန်းတွေနဲ့တိုက်ခိုက်မှုကြောင့်အရသာ100လောက်သေဆုံးရတယ်လို့အပြစ်တင်ပြီးဓာတ်ရုလက်နက်နဲ့တိုက်ခိုက်တဲ့ဆီးရီးယားကိုအမေရိကန်ကပဲထိန်တက်ဒုံးကျင်နဲ့ပြစ်ခတ်လက်တောင်ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးအတွက်ချိန်ချောက်မှုတွေဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုကအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ကြနေအစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့တယ်လို့ဒီလိုလှုပ်ဆောင်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ Syrian ဝင်ဟင်မှာရုရှားနဲ့အမေရိကန်စစ်လေယာဉ်တွေကြားမတော်တဆဖြစ်မဲ့ပြဿနာတွေကိုရှောင်ရှားဖို့အတွက်သဘောတူညီထားတာကိုရုရှားဘက်ကဆိုင်းငံ့ထားလိုက်တယ်လို့လည်းရုရှားကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Nikki Haley ကတော့တောက်ကြနဲ့ကုလသမဂ္ဂအရေးပေါ်အစည်းအဝေးမှာဆီးရီးယားနဲ့ပတ်သက်ပြီးဆီးရီးယားသမ္မတဘက်ရှာအယ်အဆက်ကရုရှားကိုအယူလုပ်နေတာဖြစ်နိုင်တယ်လို့ပြောပါတယ်။သူကဓာတ်ရုပ်လက်နက်တွေကိုရုရှားမသိအောင်ဖွက်ထားတာမို့ရုရှားကသူ့ကိုစီးရဲအကူအညီတွေပေးနေတာဖြစ်နိုင်တယ်လို့ပြောပါတယ်။ American စစ်တပ်ကရုရှားနိုင်ငံတဲပဲ့တင်းဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်ပြီးဒါဟာဆီးရီးယားစုအတက်တွေကို American ရဲ့ပထမဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။
ဆီးရီးယားလေတပ်စခန်းအပေါ်အမေရိကန်ကမစ္စောဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဟာလုံးဝတရားမျှတတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စည်းဝေးပွဲမှာပြောကြားခဲ့ပါတယ်။ဆီးရီးယားပြည်သူတွေအပေါ်ဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်လက်တုံ့ပြန်တာလို့ပြောပြီးတော့နောက်ထပ်လိုအပ်လာရင်လည်းတိုက်ခိုက်သွားအောင်မယ်လို့သူကပြောပါတယ်။အစ်တလစ်ပြည်နယ်ကခန်ရှေခွန်မြို့အပေါ်ဒီအစိတ်တန်းငွေတွေနဲ့တိုက်ခိုက်ဖို့အတွက်ဘာရှာအယ်အာဆတ်ရဲ့အစိုးရတပ်တွေဟာရှေရက်လေတပ်စခန်းကိုအသုံးပြုခဲ့တယ်လို့အမေရိကန်အစိုးရကပြောပါတယ်။အာဆတ်အနေနဲ့ဒါရုလက်နက်တွေတုံးတဲ့အတွက်အကျိုးဆက်မခံရဘူးဆိုတဲ့အခြေအနေမျိုးအမေရိကန်ကလက်မခံနိုင်တော့ဘူးလို့သက်အမတ်ကြီးနီကီဟေလီကပြောကြားခဲ့တာပါ။သမ္မတအာဆတ်ဖက်ကစစ်ကူတိုက်ပေးနေတဲ့ရုရှားကတော့အမေရိကန်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်ခဲ့တာလို့ပြောပါတယ်။ဒါဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုသအမတ်ကြီးကလုံခြုံရေးကောင်စီကိုပြောကြားခဲ့တာပါ။ဆီးရီးယားကလည်းအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုဟာဥပဒေချိုးဖောက်တဲ့ရန်လိုတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဆီးရီးယားအရေးနဲ့ပတ်သက်ရင်ရုရှားရဲ့ရည်တည်ချက်တူတဲ့တရုတ်နိုင်ငံကတော့စစ်ရေးရဆောင်ရွက်မှုတွေဟာအလုံးမဖြစ်ဘဲဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေကိုပိုပြီးသာစိုးစိမ်လိမ့်မယ်လို့ပြောပါတယ်။ဆီးရီးယားကိုတိုက်ခိုက်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်လွှတ်တော်မှာ Republican အမတ်တွေရောဒီမိုကရက်အမတ်တွေကပါအများစုထောက်ခံခဲ့ကြပေမဲ့စစ်ရေးရဆောင်ရွက်မှုတွေအတွက်လွှတ်တော်မှာဆွေးနွေးသင့်တယ်လို့ပြောခဲ့ကြပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံကိုဒီနှစ်နှောင်းပိုင်းလာရောက်လည်ပတ်ဖို့အတွက်တရုတ်သမ္မတရှီကျင့်ပင်ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ဒါပေမဲ့အရက်အတိကျတော့မတတ်မှတ်ရသေးပါဘူး။ဖလော်ရီဒါကသမ္မတထရမ့်ရဲ့မာအီလာကိုအပန်းဖြေစခန်းမှာသမ္မတနှုတ်တွေ့ဆုံပြီးပြုလုပ်တဲ့အစိုးရဖွဲ့ဝန်ကြီး3ရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာဖြစ်တယ်လို့တရုတ်အစိုးရသတင်းကလည်းအတည်ပြုပါတယ်။ဒါပေမဲ့အသေးစိတ်ကိုမထုတ်ပြန်ပါဘူး။အမေရိကန်ပြည်ထောင်စုကတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာရည်တရာစီမံကိန်းချထားတယ်လို့အမေရိကန်ကူးတန်းရောင်းဝယ်ဝန်ကြီး Wilbur Ross ကတောက်ကြနေမှာပဲသတင်းထုတ်တွေကိုပြောပါတယ်ဒီအစီအစဉ်ကိုအမြန်ကောင်းတဲ့ဖော်မှာဖြစ်ပြီး ဒီထဲမှာအဆင့်ဆင့်အောင်မြအောင်လှုပ်ဆောင်မယ့်အချက်တွေပါတယ်လို့ပြောပေမဲ့အသေးစိတ်မပြောပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းနိုင်ငံခေါင်းဆောင်မှုကမြောက်ကိုရီးယားအရေးဆွံ့ရွေ့ခဲ့ကြတယ်လို့မြောက်ကိုရီးယားရဲ့လက်နက်တိုးမြှင့်ထုတ်လုပ်နေတဲ့ပြဿနာဟာတိတ်ဆိုးရင်ရတဲ့အနေအထားရောက်နေပြီဆိုတာကိုသဘောတူခဲ့ကြတယ်လို့ပြောပါတယ်။ဒါအပြင်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံဖြစ်လှုပ်ဆောင်မှုနိုင်ငံတန်နေထံချခဲ့ကြပြီးဒီပြဿနာအဆုံးသတ်စေဖို့အတွက်ပူးပေါင်းဆောင်ရွက်မှုတိုးလုပ်ဖို့သဘောတူခဲ့ကြပါတယ်။နောက်ကြတဲ့အစောပိုင်းလုံးကတော့သမ္မတ Trump ကသူ့ရဲ့သမရရှိနဲ့တွေ့ဆုံဆွေးနွေးမှုဟာကြီးမားတဲ့တိုးတက်မှုရှိခဲ့တယ်လို့ပြဿနာဆိုးဖြစ်လာနိုင်တာတွေမကြုံရဖို့ရှိတဲ့အပြင်နိုင်ငံဆက်ဆံရေးကောင်းမွန်လာတယ်လို့သတင်းတောက်တွေကိုပြောကြားခဲ့တာပ
ါ။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်သမရရွေးချယ်ထားသူ Neil Gorsuch ကိုအထက်လွှတ်တော်မှထောက်ခံမဲ54မဲ၊ကန့်ကွက်မဲ45မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။ရှားသက်ပန်တရားသူကြီးရာထူးအတွက် Conservative တရားသူကြီး Neil Gorsuch ကိုမဲခွဲရွေးချယ်ပွဲမလုပ်နိုင်အောင် Democrat အမတ်တွေကလွှတ်တော်မှအချိန်ဆွဲမိန်ကွန်းရှိကြီးပြောကြားခဲ့ပြီးတဲ့နောက်မဲခွဲရွေးချယ်တဲ့စည်းကမ်းကို Republican အမတ်တွေကပြောင်းလဲခဲ့ပါတယ်။ပုံမှန်အားဖြင့်အမတ်စုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှထောက်ခံမဲ60ရာမှနိုင်ငံတော်တရားရုံးချုပ်တရားသူကြီးရာဒူးကိုအတည်ပြုနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ Republican အမတ်နေရာအများစုရှိတဲ့အထက်လွှတ်တော်မှမဲ60ရာဆရာမလို့ပဲမဲအများအသားနဲ့အတည်ပြုနိုင်အောင်လို့မဲခွဲတဲ့စည်းကမ်းကိုပြင်ဆင်ခဲ့တာပါ။သူတို့အနေနဲ့တခြားရွေးချယ်စရာလမ်းမရှိလို့မဲခွဲတဲ့စည်းကမ်းကိုပြင်ရတာလို့ Republican တွေဘက်ကပြောပါတယ်။တောက်ချာနေကမဲခွဲဆုံးဖြတ်ပွဲမှာဒုသမ္မတ Mike Pence ကတဘာပတိအဖြစ်နဲ့ဆောင်ရွက်ခဲ့ပါတယ်။အခုလိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့စည်းကမ်းကိုပြင်ဆင်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရတယ်လို့ Democrat အမတ်တွေကပြောခဲ့ကြပါတယ
်။ View American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
AOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်များများပါဝင်လာပြီဖြစ်တဲ့တရုတ်နိုင်ငံရဲ့ပိုးလမ်းမနဲ့ကမ္ဘာလမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံကဘယ်လိုပါဝင်လှုပ်ဆောင်ပေးနိုင်မယ်ဆိုတာကိုလေ့လာနေပါတယ်လို့တရုတ်နိုင်ငံချော့ကြာခီးတွန်းနေတဲ့သမ္မတဦးထင်ကျော်ရဲ့ပြောကြားချက်ကိုတရုတ်ဆိုးကသတင်းတွေမှာဖော်ပြနေပါတယ်။တောက်ကြနေမှာသမ္မတဦးထင်ကျော်ကတရုတ်နိုင်ငံအနောက်မြောက်ပိုင်းရှန်စီခဲရဲ့မြို့တော်ရှီယန်ကိုတောက်ရောက်ခဲ့တာဖြစ်ပြီးရှီခစ်ပိုးလမ်းမကြီးစတင်ရန်ရှီယန်မှာအခုလိုပြောကြားခဲ့တာပါ။အဲ့ဒီမြို့ဟာကမ္ဘာကျော်တယ်ရာကော့တာမြေသားစစ်တီရုပ်ထုတွေရှိရနေရပါ။သမ္မတနဲ့ဖွဲ့ရရှီယန်မြို့ရဲ့ချင်းအင်ပါယာရဲ့တာရာကော့တာစစ်တီတော်ရုပ်ထုနဲ့မြင်းရုပ်ထုပြတိုက်မှာရှီယောင်းရုပ်ထုများရဲ့အမှုပညာလက်ရာများနဲ့ချင်းအင်ပါယာရဲ့စစ်တီတော်သမိုင်းကိုလေ့လာခဲ့ကြတာဖြစ်ပါတယ်။ရှန်စီခဲရန်ကပတ်လမ်းမကြီးနဲ့ပိုးလမ်းမကြီးအတွက်ပင်မနေရပါ။အာရှကဥရောပနဲ့အာဖရိကဒေသတွေနဲ့ဆက်သွယ်ထားတဲ့ကုန်သွယ်လမ်းဖြစ်တဲ့ရှေးခေပိုးလမ်းမကြီးတစ်လျှောက်မှာရောအဲ့ဒီလမ်းမကြီးတွေမကပဲဒေသရင်းကုန်သွယ်ရေးနဲ့အခြေခံဆောက်အုံတွေတည်ဆောက်နိုင်ရတဲ့ရည်ရွယ်ပြီးဒီလမ်းတွေဖောက်ဖို့အတွက်တရုတ်နိုင်ငံက2013မှာအဆိုပြုခဲ့တာပါ။မြန်မာနဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးနဲ့တက်မွေးဝန်ကြောင်းပညာရက်လိုကိစ္စတွေကိုဒီဒေသမှာပူးပေါင်းဆောင်ရွက်မြင့်တင်နိုင်မယ်လို့မျှော်လင့်ကြောင်းလဲသမ္မတဦးထင်ကျော်ကပြောပါတယ်။တရုတ်သမ္မတရှီကျင့်ပင်ရဲ့ဖိတ်ကြားချက်နဲ့တွားရောက်နေတဲ့သမ္မတဦးထင်ကျော်ဟာတရုတ်သမ္မတအပြင်ဝန်ကြီးချုပ်လီကေချန်းနဲ့တရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်
။ကမ္ဘောဒီးယားနိုင်ငံကမဖွံ့ဖြိုးသေးတဲ့ဒေသတွေကလူမှုအတိုင်းဝိုင်းနဲ့အတွက်အကူအညီပေးနေတဲ့အမေရိကန်ရေတပ်ရဲ့ဖွံ့ဖြိုးတိုးတက်ရေးထောက်ပံ့မှုအစီအစဉ်ကိုဆက်ပြီးမယူတော့ဘူးလို့ကမ္ဘောဒီးယားနိုင်ငံကပြောကြားခဲ့ပါတယ်။အမေရိကန်ရေတပ်ရဲ့ CBS လို့ခေါ်တဲ့အစီအစဉ်နဲ့2008ခုနှစ်ထဲကကမ္ဘောဒီးယားလူမှုအတိုင်းဝိုင်းနဲ့အတွက်တားဖွားဆောင်တွေ၊ကျောင်းတွေ၊ရေချိုးခန်းတွေကိုကူညီဆောက်လုပ်ပေးနေတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်တွေကိုရပ်ဆိုင်းလိုက်တယ်လို့ကမ္ဘောဒီးယားအစိုးရကအမေရိကန်တန်ရုံးကိုပြီးခဲ့တဲ့သတင်းပတ်မှာအကြောင်းကြားခဲ့ပေမဲ့ဘာကြောင့်လဲဆိုတဲ့အကြောင်းပြချက်ကိုတော့မပေးခဲ့ပါဘူး။ဒီနှစ်အစောပိုင်းလုံးကလည်းအမေရိကန်ရဲ့ပူးတွဲစည်ရေးလေ့ကျင့်မဲ့အစီအစဉ်ကိုကမ္ဘောဒီးယားဘက်ကဖျက်ခဲ့ပါတယ်။1980ပြည့်နှစ်ပိုင်းတွေကကမ္ဘောဒီးယားကတင်နေတဲ့အကြွေဒေါ်လာတန်း900ကိုရှော့ပစ်ပေးရတဲ့အတွက်ဝန်ကြီးချုပ်ဟွန်ဆန်ကဥဆောင်စ조사ခဲ့ပါသေးတယ်။တနစ်ကိုဒေါ်လာ3သိန်းနီးပါးလောက်အကုန်ခံကူညီတဲ့အမေရိကန်ရေတပ် CBS ရဲ့ထောက်ပံ့ကူညီရေးအစီအစဉ်ကိုဆက်လက်မခံတော့ပေမဲ့ဖနွန်ပင်မြို့တော်မှာအားကစားကွင်းတစ်ကြီးဆောက်လုပ်ရေးအတွက်တရုတ်ကပေးတဲ့ဒေါ်လာတန်း150ကိုတော့လက်ခံခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွက်ခုလိုကြီးကျယ်တဲ့ထောက်ပံ့မှုအတွက်တရုတ်သမ္မတနဲ့တရုတ်ပြည်သူတွေကိုကျေးဇူးတင်တယ်လို့ဝန်ကြီးချုပ်ကအင်္ဂါနေ့ကပဲပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကမ္ဘောဒီးယားနိုင်ငံကိုတရုတ်သမ္မတရှီကျင်းပင်တွားရောက်ခဲ့ပြီးထောက်ပံ့ရေးအကူအညီဒေါ်လာတန်း230ကျော်ပေးခဲ့ပါတယ်။ အခုလိုတရုတ်စီကအကူအညီတွေကိုပို့ပြီးလက်ခံနေတာကကမ္ဘောဒီးယားရဲ့လူခွေရဲ့အခြေအနေကိုထောက်ပြဝေဖန်ခြင်းမရှိတဲ့အာရှအိမ်နီးချင်းကိုပို့ပြီးတော့အားကိုးတယ်ဆိုတာပြသနေကြောင်းနိုင်ငံရေးအကြေကတ်တချို့ကတုံ့တက်နေကြပါတယ်ရှင်
တောင်တရုတ်ပင်လယ်ရင်းကလူမနေတဲ့ကျွန်းတွေကိုသိမ်းပိုက်ဖို့အတွက်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကစစ်တပ်ကိုအမိန့်ပေးလိုက်တယ်မို့ပိုင်ဆိုင်မှုတိုက်ကာလကြာရှည်အငင်းပွားနေတဲ့တရုတ်နိုင်ငံအတွက်ဒေါသထွက်စရာလောက်ရတစ်ခုဖြစ်လာနိုင်ပါတယ်ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပလဝန်ဒေသကစစ်စခန်းတစ်ခုကိုဒီကနေ့တွားရောက်လက်ပတ်စင်မှာသူကိုယ်ရင်အငင်းပွားနေတဲ့စပရတ်လီကျွန်းစုတွေကကျွန်း9ခု10ခုလောက်မှာဖိလစ်ပိုင်အလံကိုလွှင့်ထူသွားမယ်အစီအစဉ်နဲ့ပတ်သက်ပြီးသမ္မတကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကတော့ဖိလစ်ပိုင်ဗီယက်နမ်မလေးရှားနဲ့ထိုင်ဝမ်တို့ပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့တဘာဝအရင်းမြစ်တွေကျွေးဝပြီးစတူယန်ကီလို3တန်းခွဲလောက်ကျဲတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးပိုင်ချောင်းကျညာထတာဖြစ်ပြီးစစ်ချေဆက်စခန်းတွေဖြစ်ပြောင်းလဲအသုံးပြုနိုင်မဲ့လူလုံကျွန်းတိဆောက်မှုတွေကိုအရှိန်မြင့်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်
2018ခုနှစ် AFC အာရှဖလားအမျိုးသမီးဘောလုံးပွဲအတွက်အောက်စုပတ်လည်ခြေစစ်ပွဲမှာမြန်မာအသင်းကဆီးရီးယားအသင်းကို14ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။အောက်စုဒီမှာပါတဲ့မြန်မာအသင်းအတွက်ဒုတိယမြောက်နိုင်ရမှုဖြစ်ပါတယ်။တောက်ကြနေတော့ကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်ဘောလုံးလူငယ်ဘောလုံးတင်တန်းခွဲမှာကစားခဲ့တဲ့ပွဲမှာဒီမြန်မာအမျိုးသမီးကပထမပိုင်းမပြီးခင်တည်းက9ဂိုးသွင်းနိုင်ခဲ့တာပါ။ပွဲတစ်ခုလုံးမှာဂိုးအများဆုံးသွင်းပေးသူကတော့အလဲတန်းကမတ်ဝင်းတန်ကြီးထွန်းဖြစ်ပါတယ်။သူကပထမပိုင်းမှာ3ဂိုးဒုတိယပိုင်းမှာ2ဂိုးစုစုပေါင်း5ဂိုးသွင်းခဲ့တာပါ။ရှေ့တန်းတိုက်စစ်မှုမတ်ရီဦးကတော့4ဂိုးအလဲတန်းကနော်အယ်လိုဝါဖော့က3ဂိုးမတ်ဖြူပွင့်ခိုင်နဲ့မတ်ဝဝေအောင်တို့က2ဂိုးစီသွင်းခဲ့ကြပါတယ်။တင်းငွေတွေနေကြရင်တော့စင်ကာပူနဲ့ကစားရမယ့်ပွဲဟာလောလောဆယ်အရေးအကြီးဆုံးဖြစ်တယ်လို့မြန်မာအသင်းနီးပြကပြောပါတယ်ရှင်။
Direct from Washington, the voice of America,
VOA. စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဆွေမြတ်မွန်တို့ကပြောပြခဲ့ကြတာပါ။အခုကျွန်တော်တို့တင်ဆက်နေတဲ့ရေဒီယိုအစီအစဉ်ကို bambi.voanews.com internet ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာမှာပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဆီးရီးယားအရေးနိုင်ငံတကာသတင်းတော်တစ်ပုဒ်ကိုတင်ဆက်ပါမယ်။ဆီးရီးယားစစ်တပ်ပြစ်မှတ်တွေပေါ်အမေရိကန်ကမစ်ဆိုင်းတုံးလက်နက်နဲ့ပစ်ခတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်မဟာမိတ်တွေကသတိနဲ့ထောက်ခံနေကြသလိုဆီးရီးယားမဟာမိတ်တွေကဝေဖန်ပြစ်တင်နေကြပါတယ်အမေရိကန်ရဲ့လူရက်ဟာရန်လိုတဲ့လူရက်ဖြစ်ပြီးဒေတာတွင်းမှာသာမကနိုင်ငံတကာတည်ငြိမ်ရေးကိုအကြီးအကျယ်ပြပြားစေတယ်လို့ရုရှားကထုတ်ပြန်ခဲ့ပါတယ်အခုလိုအမေရိကန်သမ္မတရဲ့လူရက်ကအီရတ်နဲ့မြောက်ကိုရီးယားတို့ကိုသတိပေးလိုက်ရာရောက်တဲ့အပြင်သူ့အတွက်နိုင်ငံရေးအမြတ်ရှိစေတဲ့လူရက်ဖြစ်တယ်လို့လိလာသူတချို့ကသုံးသပ်ကြပါတယ်အပြည့်စုံကိုတော့မတ်ဆွေမြတ်မွန်ကစူးစီးတင်ဆက်ထားပါတယ
်ဆီးရီးယားနိုင်ငံတွေကစစ်တပ်ပစ်မှတ်တွေကိုမြေထဲပင်လယ်ထဲရောက်နေတဲ့အမေရိကန်စစ်သင်္ဘောပေါ်ကနေတော်မဟော့ခ်မစ်ဆိုင်းဒုံးကျည်တွေနဲ့တောက်ကြနေမနေ့အစောပိုင်းမှာပြစ်ခတ်ခဲ့ပြီးတဲ့နောက်တောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝေးခဲ့ကြပါတယ်ဆီးရီးယားနိုင်ငံအစ်ဒလစ်ပြည်နယ်ခန်ရှိခုံးမြို့ကခလီးငယ်နဲ့အမျိုးသမီးတွေအပါအဝင်အရသာ100လောက်သေဆုံးရအောင်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားလေတပ်စခန်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။ဆီးရီးယားပြည်သူတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားအစိုးရအပေါ်အမေရိကန်ရဲ့လက်တုံ့ပြန်တိုက်ခိုက်မှုဟာလုံးဝတရားမျှတတယ်လို့သူကပြောပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကိုထောက်ခံပြီးစစ်ကူတိုက်ပေးနေတဲ့ရုရှားနိုင်ငံကတော့အမေရိကရဲ့လှုပ်ရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားဒုတိယတပ်အမတ်ကြီးဗလာဒီမီယာဆာဖရန်ကော့ဖ်ကတော့ဒါဟာရန်လိုတဲ့လှုပ်ရက်ဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်
။ На этом треке на площадке Хастаны Женевы в последнее время наметились
ဒီတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တဲ့ရန်လိုတဲ့လှုပ်ရက်ဖြစ်ပါတယ်။အမေရိကန်ရဲ့ဥပဒေချိုးဖောက်တဲ့လှုပ်ရက်ကိုရုရှားကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ဒီလိုရရဲ့အကျိုးဆက်ကြောင့်ဒေတာတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေနိုင်ပါတယ
်။အမေရိကန်ရဲ့တိုက်ခိုက်မှုက IS လို့အကြမ်းဖက်အဖွဲ့တွေကိုပို့ပြီးအားကောင်းခိုင်မာစေတယ်လို့လည်းရုရှားဒုသံအမတ်ကြီးကလုံခြုံရေးကောင်စီကိုပြောကြားသွားပါတယ်။အမေရိကန်ရဲ့မစ်ဆိုင်းဒုံးလက်နက်နဲ့တိုက်ခိုက်မှုအပေါ်ဆီးရီးယားသမ္မတအာဆတ်ရဲ့မိတ်ဆွေနိုင်ငံဖြစ်တဲ့အီရန်နိုင်ငံကလည်းအမေရိကန်ကိုအပြစ်တင်ခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကကြာဆုံးနေတဲ့အကြမ်းဖက်သမားတွေပြန်အင်အားကောင်းစေပြီးဒေတာရင်းအခြေအနေကိုပိုရှုပ်ထွေးစေတယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရသူကကြေညာချက်ထဲမှာဖော်ပြပြောဆိုထားပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ EU ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့တူရကီနိုင်ငံအပြင်အရှေ့အလယ်ပိုင်းကနိုင်ငံတချို့ကလည်းအမေရိကန်ရဲ့လှုပ်ရက်ကိုထောက်ခံနေကြပါတယ်။ပြည်တွင်းမှာလည်းသမ္မတထရမ့်ရဲ့လှုပ်ရက်အပေါ်အားပေးထောက်ခံသူများနေပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေကတော့စစ်ရေးအရာဆောင်ရွက်မယ်ဆိုရင်လွှတ်တော်မှာအရင်ဆွေးနွေးဖို့ပြောနေကြသလို ရှေ့ဆက်ဆောင်ရွက်မဲ့မဟာဗျူဟာကိုသမရအနေနဲ့ပြက်ပြက်သားသားချမှတ်ဖို့တောင်းဆိုနေကြပါတယ်။ဆီးရီးယားမှာအာဆတ်အစိုးရတပ်တွေနဲ့သူ့ကိုဆန့်ကျင်နေတဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာ6နှစ်အချိန်ကြာလာချိန်မှာအမေရိကန်ကအခုလိုမစ်ဆောက်ဒုံးလက်နက်တွေနဲ့တိုက်ခိုက်တဲ့အတွက်ပဋိပက္ခကိုပိုဆိုးစေနိုင်တယ်လို့ပညာရှင်တို့ကသုံးသပ်ကြပါတယ်။ပထဝီနိုင်ငံရေးအန်ဒီယေကိုသုံးသပ်အကြံပေးနေတဲ့ Gulf State Analytic အဖွဲ့ရဲ့အမှုဆောင်အရာရှိ Giorgio Caffiero ကအခုလိုသုံးသပ်ပါတယ်
။ There is certainly a risk that as a consequence of this military strike we will see
ရတ်တခိုင်မှုရဲ့အကျိုးဆက်တွေကြောင့် Russia, Iran နဲ့ Lebanon က Hezbollah တွေပါပါဝင်ပတ်သက်နေတဲ့ Syria ပြည်တွင်းစစ်ပွဲအခြေအနေပူဆူလာတာကိုမြင်ရမှာဖြစ်ပါတယ်အန်ဒီယစီကသိကြပါတယ်အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုဒီအုပ်စုတွေကဘယ်လိုတုံ့ပြန်လာမလဲဆိုတာကျွန်တော်မသိရသေးပါဘူးဒါပေမဲ့အန်ဒီယတော့ရှိပါတယ
်ဆီးရီးယားစစ်တပ်ပြစ်မှတ်တွေကိုရုရှားဒုံးလက်နက်တွေနဲ့ဖျက်ဆီးပစ်ဖို့သမ္မတထရမ့်ကဆုံးဖြတ်ခဲ့တာဟာနိုင်ငံရေးအရပါနတ်တဲ့လုပ်ရဖြစ်တယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာကျွမ်းကျင်သူဒေါက်တာကယ်ရင်ဗွန်ဟစ်ပယ်ကသုံးသပ်ပါတယ်သူကတော့ Royal United Services Institute ကညွှန်ကြားရေးမှူးချုပ်ဖြစ်ပါတယ
် I mean in many ways it was a very clever move of Trump to take action in Syria he's threatened already to take action in Iran and North Korea which would be far more complicated
Syria ပေါ်မှာသမ္မတထရမ့်ရဲ့လုပ်ရက်ကတော်တော်လေးပါနက်တဲ့လုပ်ရက်ဖြစ်ပါတယ်အီရန်နဲ့မြောက်ကိုရီးယားတို့ပေါ်မှာအရေးယူဆောင်ရွက်မယ်လို့သူကချိန်ချောက်ထားပါတယ်တကယ်တမ်းလို့ရင်အခုထက်အများကြီးရှုပ်ထွေးနိုင်ပါတယ်ဆီးရီးယားမှာပြစ်မှတ်ကိုပဲထိန်းထိန်းသိမ်းသိမ်းတိုက်ခိုက်တဲ့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရပါလိမ့်မယ်ရုရှားနဲ့သူ့ရဲ့အကြံပေးတွေဆက်ဆက်မှုရှိသလားဆိုတာစုံစမ်းစစ်ဆေးခံနေရချိန်မှာရုရှားနဲ့ပတ်သက်ရင်ပြက်ပြက်သားသားလှုပ်တယ်ဆိုတာပြသရာရောက်ပါတယ်တိုက်ခိုက်မယ်ဆိုတာအမေရိကန်အစိုးရကရုရှားကိုကြိုပြီးတော့အကြောင်းကြားပါတယ်။ရုရှားနဲ့လည်းပြည်ပခါမဖြစ်စေအောင်လို့သဘောတူထားပါတယ်။ဆိုတော့ရုရှားကိုတိတ်ပြီးတော့ထိနာစေတာမဟုတ်ပေမဲ့လည်းရုရှားပေါ်မှာပြက်ပြက်သားသားလှုပ်တယ်ဆိုတဲ့အမြင်ရောက်စေပါတယ်ရှင့်
။ဧပြီလ4ရက်နေ့အင်္ဂါနေ့တုန်းကဆီးရီးယားမြို့အပေါ်ဓာတုလက်နက်နဲ့တိုက်ခိုက်မှုမှာရုရှားကဆီးရီးယားကိုကူညီခဲ့သလားဆိုတာကိုစုံစမ်းနေတယ်လို့ပန်တဂွန်စစ်ဌာနချုပ်ကလည်းတောက်ကြနေကပဲပြောကြားခဲ့ပါတယ်။ဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေပိုဆိုးသွားစေမယ့်လုပ်ရအားလုံးကိုရှောင်ကြားဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ပန်ကြားထားပါတယ်ရှင်
။မန်ဆူးမြတ်မုံပြောပြသွားတာပါခင်ဗျာ။အခုတော့16ကြိမ်မြောက် KNU ကရင်မျိုးသားအစည်းအရုံးကွန်ဂရက်စ်ရဲ့ရွေးကောက်ပွဲဒုတိယနေ့ကျင်းပခဲ့ရမှာအမြဲတမ်းကိုယ်စားလှယ်14ဦးနဲ့အခြားကိုယ်စားလှယ်42ဦးကိုရွေးချယ်ခဲ့ပြီး15ကြိမ်မြောက်ကွန်ဂရက်စ်တုံးကရွေးချယ်ခံထိပ်ပိုင်းခေါင်းဆောင်တချို့သာပြန်လဲရွေးခံရပြီးတင်ရှားတဲ့အခြားထိပ်ပိုင်းခေါင်းဆောင်တချို့ပြန်ပြီးတော့ရွေးမခံရပါဘူးဒီအချိန်တွေကိုတော့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်ကရင်မျိုးသားစည်းရုံးကနေရွေးချယ်ခံကိုယ်စားလှယ်တွေဖြစ်တဲ့218ဦးတည်းကနေဧပြီလ6ရက်နေ့ကကိုယ်စားလှယ်ပေါင်း60ကိုရွေးချယ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဒုတိယနေ့မှာတော့ကိုယ်စားလှယ်42ဦးကိုထပ်မံရွေးချယ်ခဲ့ပါတယ်ဒီထဲမှာအရင် KNU ဥက္ကဋ္ဌဟောင်းစောမူတူစေဖိုးနဲ့အတွင်းရင်းမှုဖဒိုကွယ်ထူးဝင်းတို့လည်းပါဝင်ခဲ့ပေမဲ့ထိပ်ပိုင်းကောင်းဆောင်9ဦးတည်းက3ဦးကတော့ရွေးချယ်မခံရတော့ဘူးဆိုပြီး KNU ရဲ့ရွေးကောက်ပွဲကော်မရှင်အတွင်းရင်းမှုနန်းဖောကေကပြောပြပါဗျာ။ဟိုလည
်းရှိနေတဲ့ဒီစီပေါ့နော်။ဒီစီမှာပြောမယ်ဆိုရင်စက်တူကပြောမယ်ဆိုရင်ဘုဒ္ဓစတူကဘုဒ္ဓရှင်ဟောပြန်ပါလေ။နောက်ပြီးတော့ဘုဒ္ဓစက်ကွယ်ထူးဝင်းပြန်ပါလေ။နောက်ဆော်ရော့ဂျက်ချီ My name is Paul Johnny.
ခရိုင်ဩကဋ္ဌတက်မှမှုတွေပါဝင်တဲ့ကိုစလဲ55ဦးတည်းကအလို့အမှုဆောင်12ဦးကိုတော့ထပ်မံရွေးချယ်ကြမှာပါ။ဒါပေမဲ့အဲ့ဒါတွေကိုမရွေးချယ်ခင်မှာထိပ်ပိုင်းကောင်းဆောင်5ဦးကိုရွေးချယ်သွားမှာဖြစ်ပြီးအဲ့ဒီ5ဦးကတော့ကျန်တဲ့ဘိုးကော်မတီဝင်6ဦးကိုရွေးချယ်ပေးသွားမှာဖြစ်ပါတယ်။အဲ
့ဒီ55ဦးထဲကနေပြီးတော့ဘိုးအလို့အမှုဆောင်ကော်မတီ7ဦးကျန်ထွက်လာ
တယ်။ဟုတ်ကဲ့
။ဒါအဲ့7ဦးထဲမှာ15ဦးပါမယ်။နောက်ထပ်6ဦးအင်ဂျင်နီယာနေတော့ပဲပြန်ပြီးတော့ရွေးချယ်တော့တာရင်းကောင်းဟုတ်ပါရွေးချယ်ရဲ့ဆိုတော့
နောက်ရက်တင်မှာတော့ KNU ထိပ်ပိုင်းခေါင်းဆောင်5ဦးကိုရွေးချယ်မှုတွေလုပ်တဲ့အခါမှာတော့ဘယ်သူတွေပါဝင်မလဲဆိုတာကိုတော့ကရင်လူထုတွေကြားမှာလဲစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ဒါအပြင်နှ Now yet the Mabe, Bohotia to Gijogule, a Miena Committee wing us and Augani, Huiko Buea, Huwe Mepson in it, Huiche Kandama Pippi, Leshi Tia to Gijogaro, Pro Nomia and Pope Pare, Gian Yue, a Miena Po Committee wing, Nas and Aure Maro, Gay and Mule the Ming Au Pau in Maresha.
ကျမ်းသာပရိနေအီတီလ23ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြောက်ရောက်ပြီးဖြစ်ပါတယ်။ရုပ်ပိတ်ရဲ့တေလျှော့ချတာမန္တဆောက်လို့မှုတွေကန့်တတ်တာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနေ့တကြံကိုဘယ်လိုဖြတ်တန်းကြပါမလဲ။နိုင်ငံရဲ့ချက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနေ့တက်ကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင ါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ဒီကနေ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသတို့ရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတော့ငဝုံမြစ်တဲ့လူသေဆုံးမှုကိုကြည့်ရအောင်ပါအေယာဝတီတိုင်းပသိမ်မြို့ကငဝုံမြစ်မှာအီဘီလာ9ရက်နေ့ညကခီးသည်တင်ဆက်လီနဲ့ကြောက်တင်တင်မောတိုက်မီယာကလူ20သေဆုံးခဲ့ကြောင်းကယ်ဆယ်ရေးလုပ်နေတဲ့မိသားတပ်ဖွဲ့ကအတည်ပြုပြောပါတယ် VOA သတင်းတော့မအေးမာကတင်ပြထားပါတယ
်အေယာဝတီတိုင်းဒေသကြီးပသိမ်ခရိုင်အတွင်းကငဝင်မြစ်အတွင်းမှာအေပီလ9ရက်နေ့ညကခီးသည်တွေတင်လာတဲ့ဆက်လေတစ်စင်းနဲ့ကြောက်တင်တဲ့တင်မောတိုက်မှုဖြစ်ပွားခဲ့တာကြောင့်ခီးသည်တင်နေ့တစ်စင်းနှင်းမြုပ်ခဲ့ပြီးလက်တလောသတင်းတွေအရလူ20ရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားကြောင်းတချို့လည်းပျောက်ဆုံးမှုတွေရှိနေသေးကြောင်းဆက်လေမှောက်တဲ့နေရာမှာကယ်ဆယ်ရေးလုပ်နေတဲ့မိသားတက်ဖွဲ့ကတာဝန်ရှိသူတွေကပြောပြပါတယ်
။အော်အချင်းရတော့ကျွန်တော်ကအခုပေါ့နော်တင်မောတိုက်မှုလို့အဲ့နေရာမှာတင်မောတော့ပြန်လှန်လိုက်တော့ကထလာရဲ့အလောင်းတွေကျွန်တော်ပြန်ကြည့်လို့ရတယ်ပေါ့နော်။အဲဒီမှာရှင်တဲ့လူတွေရှင်တယ်ပေါ့တိတဲ့လူတွေတည်တယ်ပေါ့။လူရောက်တာ90လောက်ရှိတယ်။အမှတဝက်လောက်ကရှင်တယ်တဝက်လောက်ကတည်တယ်ပြ။စီးကြတော့ကျွန်တော်မရသေးဘူးပေါ့နော်။အလောင်းက20ပေါ့။အလောင်းက16လေးပေါ့နော်။မိကလေး16လေးရလေးရ။အခုကကျွန်တော်ကနည်းနည်းကြောင်စာပြောင်းရတော့ရှိုံမယ်။အဲ့ဒါကိုကျွန်တော်ဆက်လက်ရရှောက်နေလို့မှာတော့ပါနော်။20လောက်တည်တယ်ဟုတ်ကဲ့ကွာ။20လောက်တည်တယ်ကွာ
။ပသိမ်ထီကြောင်ကိုဆိုတဲ့နေရာမှာတိုက်မိခဲ့တာဖြစ်ပြီးတိုက်မိတဲ့ခီးသည်လေဟာမင်္ဂလာဆောင်ကနေပြန်လာတဲ့လေဖြစ်ကြောင်းနဲ့အဲ့ဒီလေနဲ့ကြောက်တေတဲဆောင်လာတဲ့တင်မောတိုက်မိတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။ဟောဒီဖြစ်တာကျွန်တော်တို့ပတ်တဲ့တို့တို့ပြောရမယ်လို့ဟောပတိန်ကြီးပါနော်။ပတိန်ကြီးလို့ချောင်းကိုချောင်းကိုလေအဲအချောင်းကိုအလေလောက်ပဲတိုက်နေတာလေ။ဘယ်နှောက်ကြောင်လဲဆိုတော့အဲ့ဒါတော့ကျွန်တော်ကပတိန်ချောင်းကိုပါနော်။ပတိန်ကြီးနာပါနော်။ပတိန်ကြီးပတိန်ကြီးမျိုးရယ်လို့ပတိန်ကြီးပတိန်ကြီးဒီနေ့ကျောင်းဝင်ပြင်းလေးရှိအဲ့ဒါကိုအပြည့်ပြီးတော့ပတိန်ကြီးလို့ခေါ်တာ။ထိုက်တာကကျွန်တော်ကမင်းသားပေါင်းကနေပြန်လာပြီးတော့အဲ့ဒီတင်မောကနေပြီးတော့ဟိုကြောက်တင်တဲ့တင်မောကဝင်ဆောင်တာဗျ
။လေထဲမှာတော့လူ90ထဲမနေပါလာပြီးတစ်ဝက်လောက်တော့အသက်ရှင်ကျန်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့ချင်းနှင်းမြစ်တစ်လျှောက်ဟုံးမလင်းမြို့ကနေမုံရွာမြို့ကိုခီးသည်တွေတင်လာတဲ့အောင်စိုးမိုးကျော်ရေရင်နှစ်မြုပ်ခဲ့ပြီးတဲ့နောက်မှာတော့လူ150ကျော်အသက်ရှင်ခဲ့ပြီးလူ90ကျော်သေဆုံးမှုဖြစ်ခဲ့တာပါဒီနောက်မှာတော့နောက်ထပ်ရေရင်နစ်မြုပ်တာတွေဆက်မဖြစ်ဖို့အတွက်ရေရင်အသင်းတွေလိုက်နာဖို့စီကံကျက်25ချက်ကိုထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းတာလေပေါ်မှာပါလာသူတွေအတွက်အသက်ငယ်အင်ကြီးလုံလောက်စွာမရှိတာတွေကြောင့်မြန်မာပြည်ရဲ့ရေလန်းခီးတွေမှာအလားတူဖြစ်ရက်တွေကတော့မကြာခဏဖြစ်ပွားလေရှိပါတယ်ရှင်
မအေးမှသတင်းပေးပို့ခဲ့တာပါအခုတော့တကြံနဲ့ဆိုင်တဲ့သတင်းလွှာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်ဒီနေ့တကြံကာလရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူလုံခြုံဘေးကင်းစေဖို့လွှတ်တော်ကိုယ်စားလှယ်တွေ88မျိုးဆက်အဖွဲ့အစည်းနိုင်ငံကူညီမှုအသင်းစတဲ့လူမှုရေးလူမှုအဖွဲ့အစည်းတွေစုပေါင်းပြီးတော့ပထမဆုံးအကြိမ်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့တရားဝင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းရန်ကုန်စီပင်သားရဲကော်မတီကတောက်ကြနေမှာကြေညာလိုက်ပါတယ်အပြည့်စုံကိုတော့မန်ရင်ချင်းနိုင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ဒီနှစ်တကြံကာလအတွင်းရိုးရအစင်လာမပြတ်ဆင်နွှဲကျင်းပနိုင်ရင်းနဲ့အများပြည်သူလုံခြုံရေးအတွက်လူမှုအဖွဲ့အစည်းတွေပူးပေါင်းပြီးရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ့်အခြေအနေကိုရန်ကုန်မြို့တော်စီပင်သားရဲကော်မတီဝင်ဒေါက်တန်မြင့်အောင်ကမနေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောသွားပါတယ
်။ဒီရက်တည်းရာရိုးရတကြံစီကားတိုင်းမြိုက်စွာပူပင်တော့ကကင်းငင်းပျော်ရွှင်စေကြီးအမိုက်အပါဝင်စွန့်ပစ်ပစ္စည်းတွေကိုစီကန်းစနစ်တကျစွန့်ပစ်ကြီးကျွန်တော်တို့ စီပင်သားရပေါင်းကျင်ထိန်းသိမ်းရပါပါမယ်။နောက်ပြီးကျမရဲဆိုင်ရအထောက်ပံ့ပေးနိုင်စေရေးရှင်ကူအသင်းတို့နာရုပ်ကူညီမှုအသင်းတို့က ambulance တွေလည်းရှိပါမယ်။နောက်ခါလူမှုအကျိုးပြုလုပ်ငန်းများရှင်းသန်းတိုးတက်စေရေးပေါ့။
ဒါအပြင်ရိုးရာမဟာတကြံဖော်ဆောင်ရေးပရဟိတအဖွဲ့အဖြစ်အမည်ပေးထားတဲ့စေနာဝန်ထမ်းအဖွဲ့ကိုစီပင်တရားရေးကော်မတီကဦးဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာမြင့်အောင်ကပြောပါရယ်။စေနာဝန်ထမ်းတွေအဖြစ်လွှတ်တော်ကိုယ်စားလှယ်တွေလည်းပါဝင်မှာဖြစ်ပြီး88ငိမ့်ပွင့် NLD လူငယ်စစ်ချေနီလူမှုရေးအဖွဲ့နာရေးကူညီမှုအသင်းမြန်မာနိုင်ငံကင်းတောက်အဖွဲ့စတဲ့လူထုခြေပြုအဖွဲ့အစည်းတွေလည်းပါဝင်မှာဖြစ်ပါရယ်။အလားတူဧပြီလ14ရက်နေ့ကနေ16ရက်နေ့အထိရန်ကုန်သူဝနာကွင်းမှာကျင်းပမယ့်ရခိုင်ရိုးရာတကြံကိုလည်းထုံတန်းစင်လာမပြတ်ပြုလုပ်မှာဖြစ်တယ်လို့ပထမဆုံးအကြိမ်ပြည်ထောင်စုတိုင်းသားရေးရာဝန်ကြီးဌာနကနေမြန်မာကျပ်ငွေ348သိန်းထောက်ပံ့မှာဖြစ်ကြောင်းရခိုင်တိုင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ဒီနေ့2019ကစပြီးတော့ပြည်တော်စုတိုင်းရင်းသားလူမျိုးရဲ့ဝန်ကြီးဌာနပေါ်လာတဲ့အဲ့ဒီအောက်ကနေပြီးတော့ပွဲပြိုင်ပွဲပြပွဲဆိုပြီးခေါင်းစဉ်အောက်ကနေပြီးတော့ဒီနေ့348သိန်းရတယ်အဲ့ခဲကတိုင်းသွားတက်ကတူမြတ်ចောင်းသားသမားကចောင်းသားတွေကပတ်စံမရှိတော့အဲ့ဒီကိုတိုင်းနေတဲ့ဆွာပွဲကတိန်း30ထောက်ပံ့ပေးတယ်အဲ့တော့ကျွန်တော်တို့ပွဲချင်းပိုင်းတွေတိန်း318သိန်းရပါတယ်
မနစ်က NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်တိုင်းအတွင်းစီးပွားဖြင့်လက်မှတ်ရောင်းချတဲ့တကြံမန်တက်ဆောက်လုပ်တာတွေကိုစတင်တားမြစ်ခဲ့ပြီးဒီနှစ်အတွက်လည်းအင်းရကန်နဲ့ကန်တော်ကြီးဆောင်တို့မှစီးပွားဖြင့်တကြံမန်တက်ဆောက်လုပ်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကထုတ်ပြန်ပြောဆိုထားပါတယ်ရှင်
တကြံကာလအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ပြောပြသွားတာပါခင်ဗျာအခုလိုတကြံအကျိုးကာလရာသီမှာသောရရှင်တွေအတွက်ကမယ်ဆိုတီးပါမယ်ဆိုရဲတေးချင်းတဲ့ပုံနဲ့တင်ဆက်ချင်ပါလေခင်ဗျာ
ကမယ်ဆိုတီးပါမယ်ရှင်းလုံးမနေနဲ့ခွဲမောပါရင်မောပြေအောင်နှစ်ပင်ပါလို့ရဲ့ငင်းငင်းသာသာတစ်ဖြစ်လက်ကိုသာသာရရတီးပါမယ်
ရှိတော်တဲ့ကြာရောက်မဲ့မဟာအတာတကြံကာလမှာသောရရှင်တွေစိတ်ချမ်းမြေ့ပျော်ရွှင်နိုင်ကြပါစေလို့ VOA ဝိုင်းတော်သားတွေကဆန္ဒပြုလိုက်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ BOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kilohertz 9329လိုင်းနိုမီတာ40 kilohertz 9433လိုင်းနိုမီတာ50 kilohertz 9995တို့ကနေမနက်9နာရီတိဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍတင်ဆက်တဲ့ခါမှာတော့
ဒါရီကကျမဘဝမှာနောက်တစ်ခင်းကျမကိုသူသည်ဤပညာကိုအခုလိုပြန်လဲဖော်ထုတ်ကြိုးစားဖို့အတွက်အခြေခံခဲ့တဲ့စိတ်ကူးစိတ်တမ်းကြီးဖြစ်ပါတယ်။အဲ့ဒီကနေပြမ
နယ်လက်ရုပ်သေးအဖွဲ့ဦးဆောင်သူတူဦးရဲ့ဘဝဖြတ်သန်းမှုတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
် Aung San Suu Kyi from Human Rights Heroine to Alienated Icon လူခွင့်ရဲ့တရားကောင်ဘဝကနေအပြစ်ပေးခံကမ္ဘာကျော်ပုဂ္ဂိုလ်ဘဝသူဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှန်ဖာဂိုဂိန်းကဒွန်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခံပြီး BBC မှာရေးပါတယ်။ဟိုးရင်1995ခုဒေါ်စုဟာတောင်အာဖရိကကအတားရန်ခွဲခြားမှုပြဿနာကိုအာဖရိကအမျိုးသားကွန်ဂရက် ANC ကဘလို့အောင်အောင်မြင်မြင်အဆုံးသတ်နိုင်ခဲ့တယ်ဆိုရတယ်မကအရာအားလုံးကိုထက်တတန်တန်နဲ့သိအောင်ကြိုးစားနေတဲ့လူခွင့်ရေးအတွက်တိုက်ပွဲဝင်နေတဲ့ကမ္ဘာဆံပြတ်တစ်ယောက်ပါတဲ့။အခုတွေ့လဲရတဲ့ဒေါ်စုကတော့မီဒီယာတွေကိုမယုံရဲတာနိုင်ငံတကာဝေဖန်သူတွေကိုမတူတလို့ဆက်ဆံတာတွေနဲ့လွန်ခဲ့တဲ့ခုနှစ်အကျဉ်းသားဘဝကမ္ဘာဆံပြတ်လူသားအဖြစ်တဲ့တမ္မနိနိုင်ငံရေးဓမ္မတယောက်ဖြစ်ကိုလုံးဝပြောင်းသွားတယ်လို့ဆိုပါတယ်။လူမျိုးတွေလှုပ်ဆောင်မှုတွေရှိတယ်ဆိုရဲပြောကြားချက်ကိုလက်မခံဘဲဒါဟာမတူညီတဲ့အတိုင်းအဝိုင်းနှစ်ခုပြဿနာပါလို့ပြောခဲ့တယ်လို့ဒီကိစ္စကိုရှေ့ထွက်ပြီးသူမပြောတာဟာအမုန်းတရားကိုမိလောင်ရလေးပြန့်မလုပ်ချင်လို့ပါတဲ့။ဒီနေရာမှာသူကိုယ်တိုင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဖြစ်နေတာနဲ့ဆံပြတ်ပုဂ္ဂိုလ်ဖြစ်နေတာကိုဂရုမထားဘဲကုလအရာရှိတွေရဲ့တောင်းဆိုမှုပိုများလာတာကိုသူကနည်းနည်းပဲပြန်ပြီးလှုပ်ပေးခဲ့တာဟာလူခွင့်ရေးဆိုင်ရာကင်တွယ်မှုဝီယောဒီဖြစ်เสียဆိုပါတယ်။ရခိုင်ပြည်နယ်ရေးမှာဆွဆွဲမှုအလုံးဟာမမှန်ပါဘူး။နောက်ဆုံးအကြမ်းဖက်မှုကလည်းရဲကိုလက်နက်ကန်တွေကတိုက်ခိုက်ခဲ့တာပါ။ဒါပေမဲ့အဲ့ဒါမတိုင်ခင်ကတည်းကရိုဟင်ဂျာတွေရဲ့အခြေအနေဆိုးဆိုးဝါးဝါးဖြစ်နေတာကိုပြတဲ့တပ်တွေကအများကြီးပါ။တကယ်လို့ဖွဲ့စည်းပုံအခြေခံပြင်ဖို့အတွက်သူတောင်းဆိုနေတာကိုကာကွယ်ရေးရောပြည်ရေးရေးကိုပါကင်ထားတဲ့စစ်တပ်ကညှင်းပယ်မယ်ဆိုရင်တော့သူ့ကိုပံ့ပိုးပေးနေတဲ့နိုင်ငံတကာရဲ့အထူးကြံပြစ်ပယ်ထားမှုဟာသူ့အတွက်ပြဿနာဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်။သူဟာဒီလိုအန္တရာယ်မျိုးကိုမသိရလောက်အောင်တော့တိတ်ကိုတုံးတဲ့နိုင်ငံရေးသမားတယောက်မဟုတ်ပါဘူးပဲ။ဒါပေမဲ့နိုင်ငံတကာရဲ့ဝေဖန်မှုကိုခံပြီးသူတို့ရဲ့ဆန်းစစ်ချက်တွေကိုလက်မခံတာကတော့လုံးဝမဖြစ်သင့်ပါဘူးလို့យေတာထားပါတယ်။မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခတွေရုရှားဝင်လာတာကို April 5ရက်နေ့ထုတ် Asia Times မှာဆောင်းပါးရှင် Bodil Litna ကရေးပါတယ်။တိုင်းဒေသလက်နက်ကိုင်တွေနဲ့တိုက်ခိုက်နေတဲ့မြန်မာစစ်တပ်ဟာအရင်ကတရုတ်လိုလက်နက်တွေအပေါ်မှာပဲအားထားနေရကနေ short ချဖို့လှုပ်လာတယ်လို့အခုနောက်ပိုင်းမှာရုရှားစီကတိုက်လျင်တွေအပါအဝင်အစစ်မြစ်လက်နက်တွေကိုဝယ်ယူနေတယ်လို့ဆိုပါတယ်။ဒါဟာတိုင်းရင်းသားတွေနဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကအသေးပြောက်များခဲ့တာတွေကနေသူ့ရဲ့မဟာဗျူဟာကိုပြန်ပြီးတုံ့တက်လာတာလို့ဆိုပါတယ်။အမေရိကန်နဲ့ EU ကလက်နက်ပိတ်ထားတဲ့မြန်မာအတွက်ရုရှားစီကအစစ်မြစ်လက်နက်တွေရဖို့လှုပ်လာတာပါပဲ။ဒီလိုနဲ့တဖြည်းဖြည်းမြန်မာနိုင်ငံတွင်းတိုက်ပွဲတွေမှာပါလာတဲ့ရုရှားစီက MiG-29 တိုက်လေယာဉ်တွေ2001မှာစ300ကနေမနစ်ကတော့ရုရှားကော်ပိုရေးရှင်းရုံးကိုပါရန်ကုန်မှာဖွင့်တဲ့အထိဖြစ်လာတာပါတရုတ်ကဝါတက်တွေကိုမြှောက်ပေးနေတယ်လို့ဆွဆွင်းတရုတ်စီကလက်နက်တွေရှော့သုံးလာတဲ့မြန်မာစစ်တပ်ဟာတိုင်းဒေသတွေနဲ့တိုက်ခိုက်တဲ့တိုက်ပွဲတွေတည်းမသိမသာပါလာတဲ့ရုရှားအာကုနဲ့တရုတ်ကိုကန့်ကျင်ပေမဲ့ကီလိုမီတာ2000ကျော်ရှည်တဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်ဟာပထဝီအနေထားအရအသာစီးရနေစေပဲလို့ထောက်ပြပါတယ်ဗမလိုက်ဝါရဆက်ပြီးသုံးဖို့စိတ်တန်တဲ့မြန်မာဖို့အင်အားကြီးနှစ်နိုင်ငံကြားချိန်ဝင်ရှာညှိဖို့အတွက်လုပ်နေပေမဲ့ရုရှားနဲ့စာရင်တိုင်းနာဖွဲ့တွေကိုလက်နက်တွေပိုးပြီးပေးရင်စစ်နဲ့ငြိမ်းချမ်းရေးပြဿနာမှာဩဇာလွှမ်းထားခြင်းရှိနေတာကတရုတ်ပါလို့ထောက်ပြထားပါတယ်
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရအပြီးအခုတော့ American Indian တို့အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်တို့ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American Indian အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တာတဲ့ Indian စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တွေတင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ candy candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေ။ဒီတော့ရဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby.
အဖွားစီကပတ်စံချေးရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby.
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
taking candy from a baby
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်ကပို့ချနေတာဖြစ်ပါတယ်အခုတော့အမျိုးသမီးခန္ဓာပါခင်ဗျာအများသောအဖြစ်အမျိုးသားတွေကြီးဆိုတဲ့မြန်မာယူသေးလောကမှာထူးထူးခြားခြားမြန်မာအမျိုးသမီးတူဦးစီးတဲ့ရုပ်သေးအဖွဲ့ကတော့မန္တလေးရုပ်သေးအဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ဟာရှားပါလာတဲ့မြန်မာရုပ်သေးအမှုပညာကိုကဘာလှည့်ပြသနေပြီးအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ကဟိုနိုလူလူနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့တွေမှာပါလာရောက်ကပြခဲ့ပါတယ်။မန္တလေးရုပ်သေးအဖွဲ့ထူထောင်သူဒေါ်မမနိုင်ရဲ့ဘဝခီလန်ပထမပိုင်းကိုဒေါ်လလတန်းကဒီသတင်းပတ်ရဲ့အမျိုးသမီးအခမ်းအနားမှာတင်ဆက်ထားပါတယ်။
'Cause it only serves to make me more determined to achieve my
ဒီမှာရေမန္တလေးရုပ်သေးအဖွဲ့အစည်းအကြောင်းကျွန်မနည်းနည်းပြောပြပေးပါလားရှင
်။ဒီတော့ကနာမည်ကမန္တလေးမယ်ရီနက်ပေါ့နော်။မန္တလေးယူကမန္တလေးမယ်ရီနက်သီတာမန္တလေးရုပ်ဆောင်တပင်အဖွဲ့ပေါ့နော်။ညတိုင်းကိုချစ်ခွဲရနေကိုခွဲတီတနာကြီးကြာကတာမလို့လေ။အကြောင်းမလို့အထူးသဖြင့်အဲ့ဒါကတော့ tourist ticket ကတဲ့သီတာပေါ့နော်။အခုတော့နာမည်ပြောင်းထားပါလိမ့်ရှင်။မြန်မာရုပ်ဆောင်တပင်ဆိုပြီးတော့မှနာမည်ပြောင်းထားပါလိမ့်ရှင်။
ဒီမန္တလေးရုပ်ဆောင်တပင်ပေါ့နော်။အခုတော့မြန်မာရုပ်ဆောင်တပင်ဆိုတဲ့ခါကျတော့ဒီရုပ်သေးအထက်ပညာမှကျမတို့တည်ထားတာတော့အများအပြားတော့အမျိုးသားတွေကြီးစိုးတဲ့အမှုပညာလောကပေါ့နော်။အဲ့ဒီမှာဆရာမအနေနဲ့ပေါ့နော်အမျိုးသမီးတယောက်အနေနဲ့ဘလို့ဝါသနာစပါပြီးတော့ဒီတပင်ထောင်နိုင်တဲ့အထိဖြစ်လာခဲ့ပါလဲဆရာမ။ဒီနေ့ချင်းပြပါလားကျမတို့။
ပြောမယ်ဆိုတော့ကျမဖီဖီကစပြောမှာပါရှင်
။ဟုတ်ကဲ့
။ကျမဖီဖီကအကုန်လုံးမြန်မာစာဥပိန်နိုင်ဖြစ်ပါတယ်။ရုံမျိုးကလေမြန်မာစာဥပိန်နိုင်ဆိုတာ
ဟုတ်
ကဲ့။စာရေးဆရာလည်းစာရေးဆရာ၊ကျူရှင်ဆရာလည်းကျူရှင်ဆရာပေါ့။ဖီဖီကစာအုပ်ရေးသားတဲ့ခါမှာသူကမြန်မာစာသပင်သမိုင်းတွေကြီးခဲ့တယ်။မြန်မာစာဒီကလည်းရေးသားခဲ့ရင်းနဲ့1968ခုနှစ်မှာသူကမြန်မာရုပ်ဆောင်သပင်ဆိုပြီးမှစာအုပ်ကြီးကြီးခဲ့ပါတယ်။အဲ့စာအုပ်ကြီးတဲ့ချိန်မှာကျမကတော့ငယ်သေးတာပေါ့လေအဲ့ကမှအဲ့စာအုပ်ကြီးတဲ့အတွက်သူကရုပ်သေးဆရာကြီးတဲ့အမေပူကြီးတို့အမေပူလေးတို့စာပြန်ရှုဖို့တမောင်ရုပ်ဆောင်တဲ့ဘင်းလို့ရွာတွေပေါ့နော်တွားပြီးတော့မှရုပ်သေးဆရာကြီးကိုသူအင်တာဗျူးလေးဖြစ်ပြီးလုပ်ရတယ်လေရှုဖို့တမောင်ရုပ်သေးကိုလည်းတွားကြည့်ရတယ်ပေါ့အဲ့ချိန်မှာကျမကဖီဖီရဲ့သမီးကြီးအနေနဲ့ပေါ့လေဖီဖီတွားရအောင်တစ်ခေါက်ခေါက်ကျမကလိုက်ပါခွင့်ရခဲ့ပါတယ်ဒါမဲ့လို့လည်းပဲခေါင်းထဲမှာတော့ဒီတနေ့မှာဒီလိုမျိုးကျမလုပ်လိမ့်မယ်လို့သိကူးလည်းမရှိခဲ့ဘူးပေါ့နော်အဲ့ဒီပုံရိပ်တွေပေါ့လေဒါတွေကကျမဘဝမှာနောက်တစ်ချိန်ကျတော့ဒါတွေကပြန်ပြီးတော့မှ inspire ဖြစ်ခဲ့တဲ့ဒါတွေကကျမကိုဒီကနေ့ရုပ်သေးဉာဏ်ပညာကိုအခုလိုပြန်လဲပေါ်ထုတ်ကြိုးစားဖို့အတွက်အခြေခံခဲ့တဲ့စိတ်ကူးစိတ်တမ်းဖြစ်ပါတယ
်။
အဲ့ဒီကနေပြီးတော့မှဆက်ပြီးတော့မှပေါ်ဖို့တည်ထောင်ဖို့အကြောင်းဖန်လာတာလည်းရှိပါတယ်ရှင
်။ဟုတ်ကဲ့နည်းနည်းရှင်းပြပေးပါဦး။အ
ဲ့ဒီလိုကနေပြီးတော့မှကျမကဖွဲ့ရတာကသမိုင်းမီဂျာနဲ့ဖွဲ့ရပါတယ်။ကျမတို့အလုတ်ကပွဲရပြီးမူလန်လမ်းပြဆရာမနဲ့စရတာပါပဲကျမဘွားကဒါမဲ့လို့ကျမဘွားမှာအိမ်ကောင်ကြီးက မှားခဲ့လိုက်ပါတယ်အိမ်တော်ညာမှားတဲ့အတွက်ကျွန်မဒုက္ခဒုက္ခတွေနဲ့အဲ့ဒီတရားမှုနေရဲ့အဆန်ဆုံးကတောင်တလုံးရွာလေးမှာမူလနာပြဆရာမဖြစ်နေကျွန်မဘဝစခဲ့ရပါတယ်အဲ့ဒီခါမှာစောစောပြောတဲ့အိမ်တော်ညာမှားတဲ့အတွက်လည်းပဲကျွန်မမှာဖြစ်ဖြစ်အခုနည်းပဲကျွန်မကွာရှင်းလိုက်ရတယ်ပေါ့လေဒီတမကျွန်မရဲ့စဉ်းနေမှာတော့စိတ်တက်တရားထက်တန်နေတယ်ဒါကိုစိတ်တက်မကြပဲနဲ့ပေါ့အဲ့ဒီမှာကျွန်မတောင်ယူတောင်တလုံးရွာကနေလာကထုတ်ဖို့အတွက်လာစင်လာစင်ကျွန်မတို့တရားမှုသွားတယ်နိသွားတဲ့အခါမှာဆရာလေးတွေပြောပြောနေတယ် ISO IFS ဆိုကျွန်မဘာလဲဆိုသိဆက်စုကြံလာတယ်ပေါ့နော်သိကြံလာသိကြံလာနဲ့နည်းနည်းလေးဆက်စုလိုက်တဲ့အခါကျတော့ IFO ဆိုတော့မှာကလေးတွေကို English သင်နေဆရာဆရာမတွေရန်ကုန်မြို့ရှုပ်ပြီးတော့မှ IFS ရဲ့ Institute of Foreign Language ကိုရှုပ်ပြီးတော့မှ English ရိုးသင်တာ၃လသင်တာပြီးတက်ပါတယ်အဲ့ဒါကိုသိရတော့ကျွန်မဒီတော့ဆရာတွေပြောဆိုနေကြတာကြီးပြီးကျွန်မတအားလဲအားကြတယ်သူတို့လည်းမနာလို့ဖြစ်မိတယ်ပေါ့နော
်
ဖြစ်မိပြီးတော့မှကျွန်မကမန္တလေးမြို့ကိုပြန်တဲ့အခိုက်အခေါက်ပါဆရာကြီးမြို့နယ်ပညာရေးမြို့ဆရာကြီးကျောင်းကိုတော့ပြုတ်ပြီးမှဆရာကြီးကိုခရော့ပြီးမှပူဇော်တာပေါ့နိပူဇော်တဲ့ဆရာကြီးကညီရအမိုင်းနဲ့ပြီးတာဒါမလို့ယောမှာကလေးတွေ English သင်လာဟုတ်ကဲ့မြို့ကလာတဲ့ဆရာမဆိုတော့ဦးစားပေးပြီး English သင်ခိုင်းပါလေကျွန်မ English သင်ရပါတယ်ဟုတ်ပြီဒါဆိုင်ပါဝင်လဲဆိုပြီးကျွန်မကိုသူက IELTS ကိုလွှတ်ပြီးတဲ့ခါမှာကျွန်မကအဲ့ဒီမှာတောင်တလုံးရွာမှာ၃နှစ်ကြာတဲ့ခါမှာကျွန်မကအဲ့ဒီလာတယ်မှာပဲကျွန်မကမန္တလေးကို transfer ပြန်ရတယ်နောက်တစ်ခါ PET ကနေ GED promotion ရတယ်ရတဲ့အပြင်ဆိုတော့ပြောရဲ IFO 3လသင်တန်းတော့တက်ဖို့အတွက်ကိုကျွန်မအခွင့်ပြုချက်ရတယ်ပေါ့အဲ့ဒီ၃ခုနဲ့မန္တလေးမြို့ကိုပြန်ရောက်ပြီးတော့မှ IFO တော့တက်ပါတယ်တက်ပြီးတော့ပြန်လာတော့ဆရာကောင်းသမားကောင်းတွေနဲ့တကယ်ကိုတင်ခဲ့တင်ကြခဲ့ရပြီလေမန္တလေးပြန်ရောက်တဲ့ခါကျတော့ကျွန်မလုံးဝမပြောနိုင်သေးပါဘူးမပြောနိုင်သေးတော့ကျွန်မအင်မတန်ဒီ English ကိုယူတက်ပေါ့နော်ယူတက်တဲ့ခါကျတော့ပြောရမှာပြောနိုင်မှာဖြစ်မယ်ပြောကိုပြောမှာဘာဖြစ်လို့မပြောနိုင်တာလဲဆိုတော့ကိုကူကိုပြန်ဆန်းဖြစ်လိုက်တဲ့ခါကျတော့ကျွန်မရန်ကုန်မှာရလာခဲ့တာဒီ TOE ရခဲ့တယ်မန္တလေးရောက်တော့ practice မရှိလို့လက်တွေ့ပြောခွင့်မရှိလို့ကျွန်မမပြောနိုင်တာဆိုတော့တိလာတယ်တိလာတဲ့ခါမှဒါဆိုဒီ practice ကိုရှာကိုရှာမှာရမယ်။နောက် English စကားပြောကိုပြောနိုင်မှရမယ်ဆိုပြီးဒီ practice ကိုဘယ်လိုလုပ်ရင်ရနိုင်မလဲဆိုတာဆက်စဉ်းစားလိုက်တဲ့အခါမှာမန္တလေးမြို့ကိုလာနေတဲ့ tourist တွေနိုင်ငံသားတွေရှိရအောင်ကျွန်မသွားပြမဘုရားကြီးတို့မန္တလေးတောင်ကြီးတို့စသဖြင့်သွားပြမတွေ့မယ်ဆိုရင်သူတို့နဲ့စကားပြောလို့ရမယ် hotel တွေပတ်ချလဲ။ဒါမလို့87အကုန်လုံးမှာကျွန်မအကြောင်းအလုပ်ကထွက်ဖြစ်သွားပါတယ်။ပြောရမယ်ဆိုရှင်ကျွန်မအဲ့မှာဒုတိယအိမ်အောင်ကြတယ်ပေါ့ဒုတိယအိမ်အောင်ကြပြီးသမီးအငယ်ကို88မှာမွေးတယ်86ပြန်လာပြီးတော့မှ English ကိုယူသွင်းနေတဲ့ကာလတွေပေါ့နိုင်ငံကြီးခင်းနေပြဒုက္ခဒုက္ခတွေဖြစ်နေတော့ညာလည်းပဲတမကျွန်မကိုင်းကြီးနဲ့ break ဖြစ်နေတော့ညာလည်းပဲမွေးပြီးတော့ဒီကလေးနဲ့ busy အင်မတန်ဆင်းလဲဆင်းရဲပါတယ်ကျွန်မအဲ့ဒီအချိန်မှာဆင်းရဲလို့အိမ်ကိစ္စတွေအကုန်လောက်ရတော့ညာလည်းပဲကျွန်မဒီ English ကိုယူသွင်းနေစေပဲချင်းဖတ်နေတယ်ဒါကြောင့်မို့ကျွန်မမိပြက်လလာမပြောနဲ့ဒီကိုင်းကြီးနဲ့လည်းကျွန်မရဲ့ဒီပတ်ပတ်လည်းမှာdictionary စာအုပ်တွေလည်းအချိန်မရှိတယ်ပေါ့နော်အချိန်မြဲတမ်းလည်းစဉ်းစားနေတာပေါ့လေစဉ်းစားနေဒီနေရာမှာမပြုတ်တတ်ဘူးဆိုရှင်တင်တာဘယ်လိုပြောမလဲဆိုချက်ချင်း dictionary ထလန်နေရှာဖူးတယ်ပေါ့အဲ့လိုမျိုးတွေလုပ်နေရင်တန်းတန်းနဲ့အဲ့တော့ကောင်းပြီဒါဆိုရင်ကျွန်မအဲ့ဒီလိုအနေထားမျိုးမိမတယောက်အနေနဲ့ကျွန်မဘယ်လိုမှကျွန်မအပြင်ထွက်ပြီးနိုင်ငံသားရှိရလေကိုကျွန်မဘယ်လိုမှ practice လာရလာရရှောက်သွားလို့ရမယ်အချိန်မဟုတ်တော့ဘူးဒါပထမအိမ်အောင်နေရတာ2ယောက်2ယောက်ကလည်းအချိန်မငေးသေးတယ်နိဒီသမီးငယ်ကလည်းခုမှအဲ့ဒီမှာမွေးထားရဆိုတော့လာပိုင်းတစ်နှစ်ပိုင်းအဲ့လားပတ်ဝန်းကျင်ပဲရှိဦးမယ်အဲ့ဒီကာလတွေပေါ့လေဒါနဲ့ကျမနောက်ဆုံးကျမဒါဆိုရင်ကျမလက်လျှော့လိုက်ရတော့မှလားကျမဟာအိမ်တော်တွေမိမတရားအနေနဲ့မိဖို့တည်းမှာပဲမိဖို့တွေကကြွတ်တကောင်ပဲကျမဖြစ်ရတော့မှလားကျမဒါဒီကိုတုတ်တက်ချင်တာကိုလက်လျှော့လိုက်ရတော့မှလားကျလက်မလျှော့နိုင်ဒါဆိုရင်နောက်ထပ်ဘယ်လိုထပ်ပြီးစဉ်းစားရမလဲနောက်တစ်ခုထပ်စဉ်းစားတဲ့အခါမှာကျမဒါဆိုရင်အဲ့ဒီနိုင်ငံသားတွေရှိရအောင်ကျမမတော်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီနိုင်ငံသားတွေကျမရှိရအောင်လာရမယ်ဆိုရက်အတူတွေးလိုက်တာပေါ့နော်ဒါဆိုရင်မဖြစ်နိုင်ဘူးဆိုလို့လေရုပ်တရက်တင်စရာရှိတယ်ပေါ့ဘလို့မှသူကလာမှလဲဟုတ်တယ်မလားငန်းလေးမျိုးမှရောက်တဲ့နိုင်ငံညာဒါဆိုရင်ဖြစ်နိုင်အောင်သူတို့လာအောင်ကျမဘလို့ခေါ်မလဲဆက်ပြီးစဉ်းစားလေသူဘာကြိုက်တယ်လဲငွေရပုံရိပ်ကြီးနဲ့ကျမငွေငွေရဖြည်းဖြည်းနဲ့တူရုပ်သေးပွဲနောက်တစ်ခါဖြည်းဖြည်းကျမကိုစောင်းတီတင်ခိုင်းနေပတ္တလာတီတင်ခိုင်းနေဂိုက်တွေလည်းလာလာမီးတတ်တယ်ကျမကိုအော်ဒီနေ့ညတော့သူဘယ်နာလေးမှာအငိမ့်ရှိလဲဘယ်နာလေးမှာဆက်ရှိတယ်လဲသူဧည့်သည်ကိုပြချင်တာအင်မတန်ခင်းရင်ပြဖို့အတွက်တိုက်ဆိုင်ဖို့ကလည်းခင်းရင်တော့ဒါတွေကိုကျွန်မ idea ရလိုက်တာပေါ့နော်ဒါဆိုတနည်းအားဖြင့်မှာ1 hour show လေးတထိုင်နေနဲ့ဒီမြမကောက်ချက်စောင်းနဲ့စမယ်မြမစောင်းပတ္တလာဆိုင်အဲ့ရောတော့ကျွန်မစလာကြတော့ဆိုင်နဲ့မစနိုင်ပါဘူးနောက်ရုပ်ပေးပွဲပေါ့လေစသဖြင့်ဒီလိုမျိုးလေး culture theater လေး culture show လေးတနည်းအားဖြင့်မှာတထိုင်နေနဲ့ကြည့်နိုင်အောင်ပြနိုင်တဲ့ ကောချက်တီတားလေးကျွန်မထောင်းနိုင်ရင်စီစဉ်နိုင်ရင်နိုင်ငံညာကဒီမန္တလေးမြို့ရောက်လာတဲ့နိုင်ငံညာကဒီကုစီလာမှာပဲဆိုတဲ့ idea ကိုရလိုက်ပြောမှဒါတောင်မှပတ်စံမရှိဘူးပေါ့နော်အရင်နေ့မရှိပြန်ဘူးမရှိပြန်တဲ့ခါကျတော့ကျွန်မညီခဲ့တဲ့ဒေသီလေးရဆိုင်သေးသေးလေးအဲ့ဒီဟာလေးကိုကျွန်မတို့ handicraft shop ဆိုင်နေနေကျွန်မစပြီးမန္တလေးလက်မှုရောင်းပစ္စည်းဆိုင်ဆိုပေမဲ့ဒါလေးကလည်းပတ်စံရှိလို့မဟုတ်ပါဘူးအခုကျွန်မခင်မွန်းရဲ့ညီမရောင်းမကနေပေါ်မှာသူ့ရဲ့ဖေရနဲ့ချိတ်ပြီးပေါ်မှာဟောင်းပြီးအတိတ်ယူပေါ့လေဒီပစ္စည်းလေးတွေရောင်းပြီးတော့မှ3000ဆို3000ရှင်5000ဆို5000ရှင်ပေါ့ကျွန်မကနေငညာတော့ဆိုပြင်ရောင်းပေါ့သတ်ပြင်အဲ့လိုမျိုးလေးတွေလုပ်ရင်းနဲ့အဲ့ဒါဆိုင်လေးကိုစလိုက်တဲ့အခါမှာအမနေညာသားတွေလာတဲ့ခါမှာကျွန်မ practice ရတယ် practice ရပြမဒီစာအုပ်တွေကိုလည်းပြန်ဖတ်ရတယ်နားမလည်တာရှင်ပြည့်ရေးတယ်အမျိုးမျိုးသတ်သဖြင့်ကျွန်မကြက်ကိုကြက်ဆက်လုံလာခဲ့ပြီးပြောနိုင်တဲ့ကပြန် share ညဝေခြင်းနဲ့စိတ်ကြီးပေါ်လာခဲ့တယ်ဒါမျိုးလည်းပဲကျွန်မ teaching method မသိဘူးဘယ်လိုသင်မှမသိအခါမှာကျွန်မဆရာမတွေခေါ်ကျွန်မတို့ channel မှာဖိတ်ကမ Japanese class နဲ့ English class နဲ့ဖွင့်ပြီးပုံပြတယ်ကျွန်မတို့ဝင်ပြန်ထိုင်တက်တယ်ကျွန်မနောက်ပိုင်းသူဒါဆိုရင်ကိုဖွင့်ရတော့မယ်ဆိုတော့တိလာအခါမှာ new year ဒီမှာကလေးတွေအလုံးလေးတန်းသုံးတယ်သူကျမရဲ့ကိုပိုင် method တွေရဲ့နောက်တစ်ခါနိုင်ငံသားမိတ်ဆွေဆက်ရတဲ့ method တွေ iPhone မှာတက်ခဲ့တဲ့ method တွေပေါင်းပြီးပြန်သင်တဲ့ကမ္ဘာကလေးတွေကပြောနိုင်ဆိုနိုင်သွားကြတယ်အဲ့ခါမှာကျမ1990မှာပဲအင်္ဂလိပ်စီလိုသင်တန်းရောရုပ်သေးသီတာရောကျမစပြီးထောင်ရခဲ့တာပါ
မန္တလေးရုပ်သေးအဖွဲ့တီထောင်သူဒေါ်မမနိုင်ဟာတချိန်ကမူလာတန်းပြဆရာမဘဝနေနိုင်ငံကအဆင့်နယ်လက်ရုပ်သေးအဖွဲ့ဦးဆောင်သူအဖြစ်ကြိုးစားလာခဲ့ရတဲ့ဘဝခီးဒုတိယပိုင်းကိုတော့နောက်တစ်ပတ်မှာဆက်လက်နားဆင်နိုင်ပါတယ်အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါ်ခင်မျိုးသက်ကတင်ဆက်ထားပါတယ်
ကျောင်းမြတ်ယရနာတွေကိုသဘာဝကနေဖန်တီးပါတယ်သူတို့ဖြစ်ပေါ်လာစေဖို့အတွက်လိုအပ်တဲ့အပူချိန်ဖိအားနဲ့ဝင်းကျင်အခြေအနေတွေပအဝင်တဲ့တွန့်ထွက်တွေပေါ်မှာမူတည်ပြီးကျောင်းမြတ်အမျိုးအစား꽈တယ်လို့အယောင်အသွေးတန့်စင်မှုနဲ့အသွင်အပြင်တွေလည်း꽈ချပါတယ်ဒီကျောင်းမြတ်တွေကိုဘယ်လိုလေ့လာနိုင်လဲအတုနဲ့အစစ်ကိုဘယ်လိုခွဲနိုင်လဲဆိုတာတွေကို Gemological Service Center GSC ကျောင်းမြတ်သင်တန်းကျောင်းကကျောင်းမြတ်ပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာ
ပေါ့။ဗမာနိုင်ငံမှာလူများစုကတော့တကယ်တမ်းကျကျောင်းမြတ်တီနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကျနားလဲသူကနည်းတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်။နောက်ဆုံးမိုးကုတ်သူမိုးကုတ်သားတွေမိုးကုတ်ကကပောင်မနာမဲ့အချီးဆုံးပဲကျောင်းမြတ်နာဆုံဆုံလင်းလဲထွက်တယ်များများဆားဆားလဲထွက်တယ်။သူတို့ကိုယ်တိုင်တောင်မှတကယ်တမ်းကျသိပ္ပံနည်းကျစနစ်ကျနားလဲလူအချိုးစားပြောမယ်ဆိုရင်အရင်နေပါတယ်။ဘာဖြစ်လို့လဲဆိုတော့ကျောင်းမြေရနာနဲ့ပတ်သက်ပြီးတော့သင်တန်းပေးတဲ့ကျောင်းတွေပါတယ်ကလည်းအရင်တော့မရှိခဲ့ပါဘူး။အခုနောက်ပိုင်းကျမှအနည်း20စုံစုံလေးပဲရှိသေးတယ်။အဲ့ကြတော့မှလာကျွန်တော်ကကျောင်းမြေရနာနဲ့ပတ်သက်တဲ့သင်တန်းကျောင်းတွေပါတယ်ပေါ်ထွက်လာတာ။အခုနောက်ရန်ကုန်တက္ကသိုလ်ကလည်းကျောင်းမြေရနာနဲ့ပတ်သက်ပြီးတော့ဒီပလိုမာတွေပါတယ်ပေးတယ်။အဲ့ကြတော့မှစလည်လာတာဆိုတော့အချိုးစားအဖြစ်ဆိုရင်သိပ္ပံနည်းကျတည်တယ်လို့နည်းတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်
။ဟုတ်ကဲ့ပါဆရာ။
နောက်တစ်ခုကလည်းကျောင်းလူကျောင်းသားတွေကလည်းမရောင်တဲသူဆိုသူကပွဲရပြီးသားကျောင်းလူကျောင်းသားတွေကြမှာတက်လို့ရတယ်။ဒါပေမဲ့ကျွန်တော်တို့ကတော့အထက်တန်းပညာတတ်ရင်ကိုကျွန်တော်လက်ခံပါတယ်
။ဒီကျောင်းမြတ်တွေကိုသိပ္ပံနည်းကျလေ့လာမယ်ဆိုလို့ရှင်ဘယ်ကနေစပြီးတော့လေ့လာဖို့သင်ပါလဲဆရာ။အဲ့ဒါလေးကဆရှင်းပြပေးပါ။
ကဲပါအခုခင်မှာတော့ကျောင်းမြတ်သင်တန်းကျောင်းတွေပါတယ်လေပေါ်နေပြီဆိုတော့လေ့လာခြင်းနဲ့လူတွေကအခွင့်အရေးကောင်းကြီးပါပဲကျောင်းမြတ်ဆိုတာလေကွန်ပျူတာတို့ဘာလို့လူမျိုးအများစုစိတ်ဝင်စားတဲ့ဘာသာရမဟုတ်တဲ့အတွက်ကျောင်းတွေကတော့နည်းနည်းနဲ့ကျကျဝိုင်းတဲ့သဘောမျိုးဖြစ်ပါတယ်ကျွန်တော်ကျောင်းအနေနဲ့ကတော့အင်္ဂလန်မှာရှိတဲ့ Gemological Association ရဲ့ကျောင်းခွဲတစ်ခုဖြစ်သတ်မှတ်ထားတဲ့ကျောင်းဖြစ်ပါတယ်အဲ့တော့ကျွန်တော်ကျောင်းကနေကမ္ဘာမှာအမြင့်ဆုံးကျောင်းမြတ်ဒီပလိုမာဖြစ်တဲ့ FGA London ဒီပလိုမာဘွဲ့ကျောင်းသားတွေမွေးချုပ်ပေးပါတယ်ဒီပလိုမာဘွဲ့ဘယူဝဲနဲ့ဘုသူဒ္ဓလိုချင်ုံအကြောင်းသူကျောင်းသားအတွက်လည်းအချိန်တူတူနဲ့ဘုသူဒ္ဓရောက်အောင် basic course တလနောက်တစ်ခါ advance အစီအမံဆိုပြီးတော့တလအလိုဖွင့်ပါတယ်တော့တကယ်တမ်းကျောင်းမြတ်ကျောင်းလေ့လာခြင်းနဲ့ဆိုရင်ပညာအခြေခံအလေတန်းလောက်ရှင့်ကိုလေ့လာလို့ရပါတယ်အင်္ဂလိပ်စကားကိုအတန်အသင့်နားလည်ပေါ့နော်နောက်ကျောင်းမြတ်စစ်ဆေးတဲ့ကိရိယာတွေပါတွေလည်းပြည့်ပြည့်စုံစုံရှိကြပါတယ်ကျောက်နမူနာလည်းအထူးရှာဖွေစမ်းမလို့ဘာမှပြကျောင်းမြတ်အရန်ပို့တဲ့အတွက်ဘာမှမှမရှိတဲ့နမူနာမျိုးကအစအကုန်လုံးစုဆောင်ထားပါတယ်ဒါမှလည်းကျောင်းကျောင်းသားတွေအကုန်လုံးကျောင်းမြတ်မှန်တယ်မြောက်ကိုမြင်ဘူးစစ်ဆေးဘူးအောင်ကျွန်တော်စုဆောင်ဖို့လိုပါတယ်
ကျောင်းမြတ်ကိုစပြီးတော့တင်ကျင်တယ်ဆိုလို့ရှိရင်လူတိုင်းစိတ်ဝင်စားတာဒီတုနဲ့အစ်စ်ဘယ်လိုခွဲမယ်ဆိုတာပေါ့နော
်ဆို
တ
ော့
ဟုတ်ကဲ့ပါ။အ
ဲ့ဆရာအဲ့အတုနဲ့အစစ်ခွဲတဲ့ဥစ္စာလေးပေါ့နော်။ဥပမာဆိုစိန်တို့ဗရမများတို့တစ်ခုစီကိုဘလိုလေးအချမ်းမြင့်ခွဲတယ်ဆိုတာလေးမပြောခင်။ကြောက်မြတ်အတုနဲ့အစစ်ကိုခွဲတာနဲ့ပတ်သက်ပြီးဆင်းနဲ့ရှင်းပြပေးပါဆရာ။
ဟုတ်ကဲ့ပါဟိုအတုဆိုတာတော့ရေဝန်ကပြောမယ်ဆိုအစစ်မဟုတ်ဘူးဆိုတဲ့အတိပဲဖြစ်ပါတယ်ဒါပေမဲ့အတုမှာမှကျွန်တော်နှစ်မျိုးခွဲခြားလို့ရပါတယ်အဲ့တော့အင်္ဂလိပ်လိုဆိုတော့ synthetic stone ပေါ့နော်အဲ့ဒါကတော့ဒါလည်းအတုပဲလူလုပ်တဲ့ကြောင်မြင့်ဖြစ်တဲ့အတွက်သဘာဝမဟုတ်တဲ့အတွက်အတုသို့တော့ synthetic stone ဟာ natural သဘာဝကြောင်မြင့်နဲ့ဂုံတတ္တိရဲ့အကုန်တူပါတယ်ဂုံတတ္တိဆိုတာအလင်းရံညုံကိန်းတို့ဓာတုဖွဲ့စည်းပုံတွေအဲ့ဒါတွေအတူတူဖြစ်အောင်ချက်လုပ်ထားပါတယ်နောက်သူပုံဆောင်တဲ့စနစ်တွေပါတူတယ်မာစင်းတွေပါလည်းအကုန်တူပါတယ်အဲ့ဒါမျိုး synthetic stone ကိုခေါ်ပါတယ်ဘာမှလို့တော့ချက်ကြောက်ပေါ့နော်သို့မဟုတ်ဓာတုတွေကကြောက်လို့ခေါ်ပါတယ်အဲ့ဒါမျိုးကတပိုင်းရှိပါတယ်နောက်တစ်ခုကတော့ imitation ပေါ့နော် imitation ကတော့အင်္ဂလိပ်စကားတော့ရှင်းပါတယ်သူကိုယ်တိုင်ကွာဒီပဲအတုလို့ဒီပဲရပါတယ်နောက်က simulant လို့လည်းခေါ်ပါတယ်အဲ့ဒါ simulant ရိုးမားပေါ့အတုသို့မဟုတ် simulant ရိုးမားအဲ့ဒါ imitation သို့မဟုတ် simulant အဲ့ဒါကတော့သူတူတဲ့ကြောက်မြင့်နဲ့ဓာတုဖွဲ့စည်းပုံလို့ပုံဆောင်စနစ်တို့ဂုံတက်တီတို့တူစရာမလိုပါဘူးအမြင်ပဲတူအောင်သူကလုပ်ထားတာပါဥမာကျွန်တော်ကနည်းနည်းသဘောပေါက်အောင်ပြောရမယ်ဆိုရင်ဟောပရမယာတစ်ခုကိုတူမယ်ဆိုနှစ်မျိုးတူလို့ရပါတယ်ပရမတစ်ခုကတော့အနီအောင်ရှိတဲ့ဖန်တုံးကိုကြာကြာနာနာသွေးပြီးပရမယာဆိုပြီးတော့ညာရောက်လို့ရပါတယ်မတိတဲ့လူကတော့အနီအောင်ဖြစ်တဲ့အတွက်ဒါပရမယာလို့ထင်ပြီးတော့သူယုံကြည်နိုင်ပါတယ်အဲ့တော့အဲ့အနီအောင်ရှိတဲ့ဖန်နဲ့ပရမျာခွဲကြတာတော့အထူးကိုလွယ်ပါတယ်အဲတရက်တင်လိုက်ရင်ကိုတက်ပါတယ်အဲ့သဘောရှိပါတယ်သို့တော့ခုနလိုမျိုးတကယ့်သဘောကနဲ့ပရမျာနဲ့ဓာတုဖွဲ့စည်းပုံရောတူအောင်ချက်လုပ်ထားတဲ့ပရမျာကြတော့အလွယ်တကူခွဲကြဖို့မလွယ်ပါဘူးအဲ့တော့မှကြောင်းမြတ်ကြောင်းစပြီးလေ့လာမယ်အထူးစစ်ခွဲကြမယ်ဆိုဒီသဘောနှစ်ခုသိဖို့လိုပါတယ် simulant တို့ imitation နဲ့ synthetic ပါ synthetic ကတော့သူကဓာတ်ခွဲကမှစနစ်တကျချက်လုပ်တာဖြစ်တဲ့အတွက်တကယ်အဆင့်နဲ့အရန်ကိုတူပါတယ်ဘလို့ကြောင်းမျိုးတွေကိုချက်လုပ်လဲဆိုရင်တန်မိုးကြီးတဲ့ကြောင်းမြတ်မျိုးဖြစ်တဲ့စစချင်းချက်လုပ်တာတော့ပရမျာနီလာတွေချက်လုပ်ပါတယ်နောက်ကျွန်တော်မြချက်လုပ်တယ်နောက်စိန်တွေချက်လုပ်ပါတယ်
ဆဲလိုချက်ကြောက်တွေကိုအစ်စ်နဲ့လွယ်လွယ်ကူကူခွဲနိုင်တယ်လားဆရာ
အဲ့ဒါတွေကိုခွဲကြတဲ့အခါမှာကြောင်းမျက်စစ်စီတဲ့ကရိယာတွေလိုအပ်ပါတယ်ကျွန်တော်တာမန်မျက်စိသုံးဖို့မှန်ဘူးစေစားချက်မှန်ဘူးလောက်နေရင်မလုံလောက်ပါဘူးအဲ့ဒါအရင်ဆုံးတိထားဖို့လိုပါတယ်ဒါအတုစစ်ခွဲကြတဲ့ဟာပေါ့အဲ့တော့ဘလူနီးနဲ့ချက်ကြောက်နဲ့တဘာဝကြောက်ခွဲမလဲဆိုရင်တော့ဂုံတတ္တိအကုန်လုံးတူတယ်ဘာကွာချလဲဆိုတော့ကြောင်းမျက်တရားစိတ်ဝင်စားစရာအရင်ကောင်းပါတယ်ကြောင်မြက်လေးဒါတေးတလေးတွေပါတိုးတော့အဲ့သေးသေးကြောင်မြက်တွင်းတွက်ထဲမှာတိတဲ့ပူသေးတဲ့အရာဝတ္ထုပစ္စည်းတွေရှိနေပါတယ်ဆိုတော့အရာဝတ္ထုပစ္စည်းဆိုတာအဆိုင်ခဲဖြင့်ဖြစ်မယ်အရည်ဖြင့်ဖြစ်မယ်ဓာတ်ငွေဖြင့်ဖြစ်မယ်အဲ့3မျိုးတွေကတစ်ခုခုဖြင့်ဖြစ်မယ်နှစ်ခုဖြင့်ဖြစ်မယ်သုံးစလုံးနဲ့ဖြင့်ဖြစ်မယ်ပါတတ်ပါတယ်ဒါသဘာဝတွင်းတွက်တည်းရဲ့တွေ့ရလေးရှိတဲ့လက္ခဏာပါဒါကိုကျွန်တော်အင်္ဂလိပ်လိုတော့ inclusion လို့ခေါ်တယ်ဘာမှလို့တော့အောင်းဝင်လို့ခေါ်ပါတယ်တော့ချက်ကြောက်မှရှိတဲ့အောင်းဝင်မျိုးနဲ့သဘာဝကြောက်မှရှိတဲ့အောင်းဝင်မျိုးကမတူပါဘူးအဓိကတော့ချက်ကြောက်နဲ့သဘာဝကြောက်ကိုအောင်းဝင်နဲ့ပဲကျွန်တော်ခွဲခြားကြပါတယ်နော်အဲ့တော့အောင်းဝင်နဲ့ခွဲခြားတယ်ဆိုတော့ကျွန်တော်အစာချက်ချီဖို့ကရိယာလိုပါတယ်အဲ့တော့အခြေခံဖြစ်တော့စေစားချက်မှန်မလို့ပေါ့သို့တော့တချို့အောင်းဝင်လေးကအရန်သေးတဲ့အတွက်စေစားချက်မှန်လို့အောင်မဆုံးဖြတ်နိုင်ပါဘူးအဲ့ဒီအခါကျရင်တော့ကျွန်တော်က microscope လို့ခေါ်တဲ့အနုကြည့်မှန်ပြောင်းနဲ့ကြည့်ရပါတယ်အဲ့တော့အတူစစ်ခွဲခြားဖို့ဆိုရင် microscope ကမရှိမဖြစ်အရေးကြီးတဲ့ကြောင်မြင့်စစ်ဆေးတဲ့ကရိယာဖြစ်ပါတယ
်ကြောင်မြင့်ပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့ဗရမယာနီလာကြောက်စိမ့်နဲ့စိန်တွေအတုနဲ့အစစ်ဘလို့ခွဲခြားနိုင်လဲဆိုတာပြောပြပေးဖို့ရှိတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်တော့ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ VOA ကနေအစည်းအဝေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။မလ24ရက်နေ့မှာပြီးဆုံးသွားခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ UNHRC မှာအရေးပေါ်ပေါ်ပေါက်လာတဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေအလင်းအမြန်တုံ့ပြန်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကကူညီပုံဖော်ပေးခဲ့ပါတယ်။အဲ့ဒီအထက်မှာဆူဒန်နိုင်ငံမှာဖြစ်ပေါ်ခဲ့တဲ့လူ့ခွင့်ရေးအခြေအနေတွေအတွက်ဆုံးဖြတ်ချက်ချနိုင်ရေးဦးဆောင်တဲ့အခန့်ကဏ္ဍကနေပါဝင်ခဲ့တာတရီလင်္ကာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိရေးဆက်လက်လှုပ်ဆောင်ဖို့လိုအပ်နေတဲ့ကိစ္စကမ္ဘာတဝန်းလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးရေးနဲ့အားပေးလှုပ်ဆောင်ပေးရေးအတွက်ပြင်းထန်တဲ့ဆုံးဖြတ်ချက်တွေချနိုင်ရေးဆွေးနွေးညှိနှိုင်းတာတွေပါဝင်ပါတယ်။ တောင်ဆူရာနိုင်ငံဆိုင်ရာလူ့အခွင့်အရေးကော်မရှင်ရဲ့စိုးရိမ်ပွဲအစီရင်ခံစာအရတောင်ဆူရာနိုင်ငံမှာကောက်ယူထားတဲ့တပ်တည်အထောက်အထားတွေအနာဂတ်တရားစီရင်မှုတွေမှာအသုံးပြုနိုင်ရေးအတွက်ကာကွယ်ထိန်းသိမ်းရေးလုတ်ပိုင်ခွင့်အာဏာကိုတက်တန်းထပ်တိုးရေးအတွက်အမေရိကန်ပြည်ထောင်စုကဥဆောင်လုတ်ကင်ပေးခဲ့ပါတယ်။တရီလင်္ကာနိုင်ငံမှာတရားမျှတစွာအမျိုးသားညီညွတ်ရေးရေးတာဝန်ခံမှုစရတဲ့ဆက်လက်အကောင့်ထွေဖော်ရေးဆိုင်ရာဆုံးဖြတ်ချက်နှစ်နှစ်တက်တန်းထပ်တိုးရေးအပြင်တရီလင်္ကာနိုင်ငံအတွင်းဖြစ်ပေါ်မှုတွေကိုကုလသမဂ္ဂကစောင့်ကြည့်အစီတရီလင်္ကာနိုင်ငံအတွင်းဖြစ်ပေါ်မှုတွေကိုကုလသမဂ္ဂကစောင့်ကြည့်အစီရင်ခံတဲ့အစီအစဉ်သစ်တွေအတွက်အမေရိကန်ကဥဆောင်အဆိုတင်သွင်းခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ယူမှုရှိရေးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကတောင်ကိုရီးယားနိုင်ငံကနေစောင့်ကြည့်အချက်အလက်စုဆောင်းတဲ့အစီအစဉ်ပုံမအကောင်လာရေးအတွက်လည်းအမေရိကန်ပြည်ထောင်စုကပူးတွဲအဆိုတင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံကရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်အလုံးကြုံရေးတပ်ဖွဲ့တွေကလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေအတွက်တီကြလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့အဖွဲ့စည်းရေးကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံခဲ့ပါတယ်။အီရန်နိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့စီးရီးယားနိုင်ငံအတွင်းကရက်ဆက်တဲ့လုပ်ရက်တွေစုံစမ်းစစ်ဆေးတဲ့အစီအစဉ်တက်တန်းတိုးရေးကိစ္စအတွက်လည်းအမေရိကန်ပြည်ထောင်စုကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့သလိုဟေတီနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ရေးလှုပ်ဆောင်ဖို့ဤပညာပိုင်ဆိုင်ရာအကူအညီပေးရေးကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းထောက်ခံခဲ့ပါတယ်။လွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့အရေးပါတဲ့ဆုံးဖြတ်ချက်နှစ်ခုကိုလူခွင့်ရေးကောင်စီကအတည်ပြုပေးခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်းမြောက်ဂုဏ်ယူမိပါတယ်။လွတ်လပ်စွာတွေးခေါ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဲ့တက်တန်းတိုးပေးရေးကိစ္စအတွက်လည်းအမေရိကန်ကဥဆောင်အဆိုတင်သွင်းခဲ့ပါတယ်။ဒါ့အပြင်နှိပ်စက်ညှဉ်းပန်းမှုဆိုင်ရာအထူးကိုယ်စားလှယ်ရဲ့တက်တန်းတိုးပေးရေးအတွက်လည်းအမေရိကန်ပြည်ထောင်စုကပူးတွဲအဆိုတင်သွင်းခဲ့ပါတယ်။ဣသရေလနိုင်ငံအပေါ်မမျှတစွာဝေဖန်ပြောဆိုမှုတွေကိုခုခံကာကွယ်ရေးလူခွင့်ရေးညီလာခံတစ်ချောင်းလုံးမိဖက်နိုင်ငံအနေနဲ့အနီးကလက်တွဲဆောင်ရွက်ခဲ့ပါတယ်။အဲဒီလိုလှုပ်ဆောင်ခဲ့မှုတွေကြောင့် Article Item 7 လို့ခေါ်တဲ့တန်းပြည်တစ်ခုတည်းကိုပြတ်မှတ်ထားပြီးဆုံးဖြတ်ချက်တွေချနိုင်ရေးနိုင်ငံရေးညီမှန်းချက်နဲ့တစ်ဖက်ဆောင်းနှင်းအဆိုတင်သွင်းမှုတွေလည်းရော့ကျလာခဲ့ပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီဝါဒမြင့်တင်ရေးဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အခြေခံအုတ်မြစ်တွေဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းပြောကြားခဲ့ပါတယ်။ဒါကြောင့်လဲလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုကုလသမဂ္ဂအဖွဲ့ကြီးကတဆင့်အမေရိကန်ပြည်ထောင်စုကနေဥဆောင်လုတ်ကင်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခုတော့တင်အချင်းချင်းကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်။
ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆီးရီးယားကအစိတ်တန်ငွေနဲ့တိုက်ခိုက်တာကြောင့်အရက်သားတရားလောက်သေဆုံးခဲ့ရတယ်လို့အပြစ်တင်ပြီးဓာတ်ရုလက်နက်နဲ့တိုက်ခိုက်တဲ့ဆီးရီးယားကိုအမေရိကန်ကပက်ထင်းတက်ဒုံးကျည်နဲ့ပြစ်ခတ်လက်တုံပြန်ခဲ့ရတာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးအတွက်ချင်းချောက်မှုတွေဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုကအမေရိကန်နဲ့ရုရှားဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ကြတဲ့အစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်တာပါဆီးရီးယားလေဆက်ခံပေါ်မှာအမေရိကန်ကမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာဟာလုံးဝတရားမျှတာတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံကိုဒီနှစ်နှောင်းပိုင်းမှာလာရောက်လဲပတ်ဖို့အတွက်တရုတ်သမ္မတရှီကျင်ပင်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ဒါပေမဲ့ရက်အတိကျတော့မတက်မှတ်ရသေးပါဘူး။ဖလော်ရီဒါဒါကသမ္မတထရန့်ရဲ့အပန်းဖြစ်စခန်းမှာသမ္မတနှစ်ဦးတွေ့ဆုံပြီးပြုလုပ်တဲ့အစိုးရအဖွဲ့ဝန်ကြီး၃ရဲ့တင်းစားရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါ။တရုတ်နိုင်ငံရဲ့ပိုလန်မနဲ့ကမ္ဘာလမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံကဘယ်လိုပါဝင်လှုပ်ဆောင်ပေးနိုင်မယ်ဆိုတာကိုလေ့လာနေပါတယ်လို့တရုတ်နိုင်ငံကို6ကြာခီးတွားရောက်နေတဲ့သမ္မတဦးထင်ကျော်ကပြောပါတယ်။တောက်ကြနေမှာသမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံအနောက်မြောက်ပိုင်းရှန်စီခရိုင်မြို့တော်ရှီအန်းကိုရောက်ရှိနေပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်အတန်လွှင့်အင်ဂျင်ကတော့ Gates Home ဖြစ်ပါတယ်ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပ
Thank you. This program has come to you from the Voice of America, Washington.